Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ17ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအသံထွင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မှုကကျွန်မစုမမရှင်
ကျွန်တော်အောင်လင်ဟုပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းရဲ့နိုင်ငံတကာဆွေးနွေးပွဲတွေကျင်းပနေချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မတိမငြိမ်အခြေအနေတွေပေါ်ပေါက်နေတဲ့ယမန်နိုင်ငံမှာလုံခြုံရေးအတွက်စိုးရိမ်နေကြောင်းအမေရိကန်နဲ့ဗြိတိန်တန်ရုံတွေရဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဗုဒ္ဓဘူးနေ့ညပိုင်းအတွက်ဦးစားပေးတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့ရန်ကုန်တိုင်းလွတ်တော်ထဲမှာဒီကနေ့ကျင်းပတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲနောက်ဆုံးရသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသလောက်ကိုင်းမြို့ထဲမှာမနေ့ညတုန်းကလက်နက်ကင်တပ်ဖွဲ့တွေကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တေဆုံးမှုအခြေအနေဘယ်လိုရှိပါသလဲဆိုတာနဲ့
ရန်ကုန်အဖွဲ့ကရေးပေါ့နော်။ဒါကိုကျွန်တော်တို့လူချင်းရေးက6ရက်ဒီကားတယ်။ကျွန်တော်တို့ဝန်ထမ်းပေါ့ဝန်ထမ်းက6ရက်ဒီကားတယ်
မကြခင်မှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းယာယီနိုင်ငံသားတွေမဲပေးခွင့်ရှိတယ်ဆိုတဲ့လွှတ်တော်နဲ့ပြည်ထောင်စုအစိုးရရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ကန့်ကွက်ဆန္ဒပြကြတဲ့သတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ဗုဒ္ဓဘူးနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့ဧပြီလကစလို့လူပေါင်း 9,300 ကျော်သေဆုံးခဲ့တဲ့ပရီပခတ်နဲ့ပတ်သက်လို့ယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြင်သစ်နိုင်ငံကခေါင်းဆောင်တွေဆွေးနွေးဖို့ရှိနေကြမှာပဲတိုက်ပွဲတွေလည်းဒီကနေ့ထိဆက်ဖြစ်နေပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းကခွက်တွယ်ရေးသဘုံတွေထိန်းချုပ်ထားရာဒေါနက်စ်မြို့ကဘတ်စကားဂိတ်တစ်ခုမှာလက်နက်ကြီးထိမှန်ခဲ့တဲ့အတွက်လူ2ယောက်ထပ်မံနဲ့သေဆုံးခဲ့ကြောင်းလည်းသဘုံတွေနဲ့အရေးပေါ်ကိစ္စရေးလုပ်ငန်းကတာဝန်ရှိသူတွေကပြောပါရယ်။ဒေဗယ်စ်ဖင်းမြို့နီးမှာသဘုံတွေရဲ့တက်ခတ်မှုကြောင့်စစ်သား19ယောက်ထပ်မံနဲ့သေဆုံးပြီး88ယောက်ဒဏ်ရာရခဲ့တယ်လို့လည်းယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောဆိုခဲ့တာပါ။ဘယ်လာရုစ်နိုင်ငံကဆွေးနွေးပွဲမတိုင်မီမှာပဲယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုကတော့ယူကရိန်းနဲ့ဥရောပသမ္မတ EU အနေနဲ့တတန်းနဲ့ထွက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါရယ်။အစိုးရတပ်တွေနဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးလေးဝန်ဆိုင်ထိပ်သီးအစည်းအဝေးပွဲဟာနောက်ဆုံးအခွင့်အရေးတစ်ခုဖြစ်နေလဲအစိုးရမှပြောဆိုထားတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းကတစ်ဆင့်စကားပြောခဲ့ပြီးယူကရိန်းငြိမ်းချမ်းရေးအစီအစဉ်ကိုရုရှားနိုင်ငံကထောက်ခံမှုတိုက်တွန်းတဲ့အကြောင်းသမ္မတအင်ဂျီနီယာကကြေညာချက်ထုတ်ပြန်ထားပါတယ်။
ယီမန်နိုင်ငံမှာလုံခြုံရေးအခြေအနေဆိုးဝါးလာတဲ့အတွက်အမေရိကန်၊ဗြိတိန်နဲ့ပြင်သစ်နိုင်ငံတို့ကယီမန်နိုင်ငံတွင်သူတို့ရုံးတွေကိုပိတ်လိုက်ကြောင်းကြေညာပါတယ်။ယီမန်နိုင်ငံဆီယနာမြို့ရောမှာရှိတဲ့တန်ယုံဝန်ထမ်းတွေကိုပြန်ရုပ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကအင်္ဂါနေ့နောက်ပိုင်းကကြေညာခဲ့တယ်လို့ဗြိတိန်ကလည်းသူတို့တန်ယုံဝန်ထမ်းတွေယီမန်ကနေရုပ်ထားတယ်ဆိုတာဒီကနေ့အစောပိုင်းကကြေညာထားတာပါ။ပြင်သစ်နိုင်ငံကတော့မနေ့ပြန်တောက်ကြနေကစပြီးသူတို့တန်ယုံတွေကိုပိတ်မှာပါ။မကြသေးခင်ကဖြစ်ခဲ့တဲ့တစ်ဖက်သက်လှုပ်ရှားဆောင်ရွက်ချက်တွေဟာယီမန်နိုင်ငံရဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုအနောက်ရှက်ဖြစ်စေပြီးယီမန်နိုင်ငံသားတွေနဲ့မြို့တော်မှာရှိတဲ့တန်တမာအတိုင်းဝိုင်းကိုပါချင်းချောက်တဲ့အကြမ်းဖက်မှုတွေဖြစ်လာဖို့အခြေအနေဖန်တီးလာတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဂျန်ဆက်ကီကပြောပါရယ်ယီမန်ပြည်သူတွေညှဉ်းညွတ်ပြင်းထန်ချက်ရင်းနဲ့ဖွံ့ဖြိုးမှုအလားအလာကောင်းတွေဖြစ်လာဖို့ကြိုးစားဆောင်ရွက်နေတဲ့ယီမန်နိုင်ငံသားတွေကိုအမေရိကန်အနေနဲ့အကူအညီပေးသွားမယ်ဆိုတာကိုအခိုင်အမာထပ်လောင်းပြောဆိုသလိုအခြေအနေတွေတိုးတက်ကောင်းမွန်လာတာနဲ့မြို့တော်ဆန်မှာတန်တမာလုပ်ငန်းတွေပြန်စနိုင်ဖို့နှီးလန်းရှာသွားမယ်လို့လည်းအမေရိကန်ပြောခွင့်ရသူကပြောခဲ့ပါရယ်ယီမန်နိုင်ငံကိုခီးသွားလာမှုတွေမလုံခြုံဖို့ယီမန်အတွင်းမှာရှိနေသူတွေပြန်လည်ထွက်ခွာကြဖို့အမေရိကန်ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကသူ့နိုင်ငံသားတွေကိုတိုက်တွန်းထားပါရယ်ယီမန်နိုင်ငံမှာနိုင်ငံရေးအကျပ်အတဲတွေကြုံနေရတာလားနဲ့ကြခဲ့ပါပြီ။ဟိုတီရှိရာတပုံတွေကသမရအဗ်ဒီရဒူမရှာဝီဟာဒီရဲ့နေအိမ်ကိုသိမ်းယူပြီးတဲ့နောက်သူ့အစိုးရတဖွဲ့လုံးရာထူးကနေနှုတ်ထွက်သွားရပါတယ်။ပြီးခဲ့တဲ့တောက်ကြနေ့မှာတော့တပုံတွေကတနင်္ဂနွေလုံးကိုသိမ်းယူလိုက်ပြီးလွတ်တော်ဖြတ်သိမ်းကြောင်းနဲ့ယီမန်နိုင်ငံကိုအုပ်ချုပ်စီမံဖို့သမရကောင်စီတည်တရက်ကိုဖွဲ့စည်းကြောင်းတပုံတွေဖက်ကကြေညာခဲ့ပါတယ
်။ဩစတြေးလျနိုင်ငံမှာအစ္စလန်စစ်သွေးချက် IS ပွဲနဲ့ဆက်နွယ်တဲ့အိမ်နင်းပြည်လန်တစ်ခုဓမြောင်တလက်ဓမတလက်တို့နဲ့အတူလူနည်းကိုဖမ်းဆီးလိုက်ပြီးတဲ့နောက်အချက်ဖက်တက်ခက်ခံရလူစစ်စစ်အခြေအနေကိုဟန်တားနိုင်ခဲ့တဲ့အကြောင်းဩစတြေးလျအာဏာပိုင်တွေကပြောပါရယ်ဆင်နီမျိုးစုံမှာမနေ့ကရှာဖွေစီးနှင်းမှုတွင်အိုမာအယ်ကူတိုဘီနဲ့မိုဟာမက်ကီယက်ဆိုသူတို့ကိုဖမ်းဆီးလိုက်ပြီးအချက်ဖက်တက်ခက်ဖို့ကြံစည်မှုနဲ့ရဲကမှုဖွင့်ထားတာပါ New South Wales ပြည်နယ်ရဲတပ်ဖွဲ့ရဲ့ဒုတိယကော်မရှင်နာမင်းကြီးကက်သရင်းဘန်ကတော့အသက်24နှစ်နဲ့အသက်25နှစ်အရွယ်တန်ရက်ရှိသူတို့ကမနေ့ကပဲတက်ခက်မှုတွေကျူးလွန်မှုစီစဉ်ထားကြတယ်လို့လည်းဒေသနောက်တွေကိုပြောဆိုခဲ့တာပါ ချမ်းဖက်ချင်းချောင်းမဲ့အနေကိုအထင်ရှားတွေ့ရတဲ့အတွက်ကန်တွဲဖြစ်ရှိမှုလိုအပ်နေတဲ့အကြောင်းလဲဒုတိယကော်မရှင်နာမင်းကြီးကပြောဆိုခဲ့တာပါ။ရှာဖွေစီးနှင်းမှုတွေရတက်ဖွဲ့ကတင်ဆက်ရမိတဲ့ဗီဒီယိုထဲမှာတော့အပန်းခံလိုက်ရသူတယောက်ကတက်ကတ်မှုနဲ့ပတ်သက်လို့တိုင်မြင်နေတာကိုတွေ့ရတယ်လို့လဲရတက်ဖွဲ့ကပြောဆိုပါတယ်။ဒီချိန်ထဲမှာပဲစီးရီးယားနိုင်ငံကိုတက်ကတ်ရေးသမားတွေဆီလုခဲ့တဲ့အစ္စလမ်ဖွဲ့တစ်ခုကိုအချမ်းဖက်ဖွဲ့စည်းဖြစ်သတ်မှတ်လိုက်ပြီးခေါင်းဆောင်ဖြစ်သူကိုလဲထောင်ဒဏ်ပြစ်ပေးလိုက်တဲ့အကြောင်းဘယ်ဂျန်တရားရုံးကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကလေးကရုံးတင်စစ်ဆေးနေတဲ့ Sharia for Belgium ဖွဲ့ရဲ့ခေါင်းဆောင် Ford Bergerson ကိုအထွတ်မြတ်တွေတရားရုံးက2022စီရင်ချက်ချမှတ်ခဲ့တာပါ။ဒီလိုရှင်းနေတွေကတော့အမှုနယ်ဆက်နွယ်ပြီးအစိုးရမှလူပေါင်း46ဦးကိုတရားစွဲဆိုထားခဲ့ပေမဲ့အနည်းချင်းလောက်သာတရားခွင်ကိုတက်ရောက်လာခဲ့ကြပါတယ်။ဂျန်နေသူတွေကတော့ Belgium နိုင်ငံကတက်ခတ်ရေးသမား400လောက်တွားရောက်ပူးပေါင်းတက်ခတ်နေတဲ့ Syria နိုင်ငံမှာရောက်နေတယ်လို့ယူဆထားကြပါတယ်။
ဆီးရီးယားနိုင်ငံတွင် IS စစ်သွေးကြွတွေဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့အမေရိကန်ကူညီရေးလှုပ်သားခေလာမူလာကိုအမေရိကန်သမ္မတဥဘာမာကဂုဏ်ပြုလိုက်ပါတယ်။သူ့ကိုကျွန်တော်တို့စီကခေါ်သွားပေမဲ့လည်းသူ့ရဲ့ဆောင်ရွက်ချက်တွေဟာရှင်းတဲ့နေဆဲရှိပါတယ်။ဒါဟာတရားမျှတမှုအတွက်သူ့နေသူ့ဟာနဲ့တိုက်ပွဲဝင်နေသူအလုံးကိုခွန်အားဖြစ်စေပါတယ်လို့သမ္မတဥဘာမာရဲ့ကြေညာချက်မှာဖော်ပြပါတယ်။သူ့ကိုဖမ်းဆီးတပ်ဖြတ်ရမှာပါဝင်ပတ်သက်တဲ့အကြံဖက်သမားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ရှာဖွေဖော်ထုတ်အရေးယူသွားမယ်လို့လည်းသမ္မတဥဘာမာကကြေညာပါတယ်။မူလာတေဆုံးနဲ့ဆိုရာကိုတာဝန်ရှိသူရောမိသားစုကပါအင်္ဂါနေ့ကအတီးပြုခဲ့ကြတာပါ။အသက်26နှစ်အရွယ်ကူညီရေးလှုပ်သားမူလာဟာညွန့်ပေါင်းတပ်ဖွဲ့လေးကြောင်းတိုက်ခိုက်မှုအတွင်းတေဆုံးခဲ့တယ်ဆိုပြီး IS စစ်သွေးကြွတွေကလွန်ခဲ့တဲ့၄ရက်ကထုတ်ပြောခဲ့တာပါ။ဒါပေမဲ့သူမဘလို့တေဆုံးနဲ့ဘယ်နေရာမှာတေဆုံးနဲ့ဆိုရာကိုတော့အမေရိကထောက်လှမ်းရေးအကဲဖြတ်တွေအနေနဲ့မဆုံးဖြတ်နိုင်သေးဘူးလို့အင်ဖီရောပြောခွင့်ရသူ John Arnes ကပြောပါရယ်။February 6ရက်နေ့က Rockwell's အနီးမှာ Jordan လက်သက်က American နဲ့ပူးတွဲလေးချောင်းတိုက်ခိုက်မှုလုပ်ခဲ့ပေမဲ့လည်းအဲ့ဒီနေရာမှာအယက်သားတိတ်ဆုံးနေဆိုတဲ့အထောက်အထားမရဘူးလို့အင်ဖီရောပြောခွင့်ရသူကပြောပါရယ်။ဒါကြောင့် ISIL အဖွဲ့ကထုတ်ပြန်ပြောဆိုချက်ပေါ်မှာမေးခွန်းထုတ်စရာတော့ရှိနေပါရယ်။သူဘလို့ကြောင့်မဲ့တိတ်ဆုံးဒီကိစ္စ ISIL မှာတာဝန်ရှိတယ်ဆိုတာညင်လို့မရဘူးလို့လည်းပြောပါရယ်။မူလာတိတ်ဆုံးသွားပြီဆိုတဲ့စာတစ်စောင်ကိုလည်းသူ့ကိုဖမ်းထားသူတွေကနေမူလာမိသားစုကပြီးခဲ့တဲ့ရက်ပိုင်းကလက်ခံရခဲ့တယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူ Bernadette Meehan ကအင်္ဂါနေ့ကပြောပါရရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လေထိုးထားတဲ့လေနဲ့မြေထဲပင်လယ်ကိုဖျက်ချဖို့ကြိုးပမ်းခဲ့ရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေက200ထက်မနည်းသေဆုံးပြီး100လောက်ပျောက်နေတဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။အီတလီနိုင်ငံကို UTP အာဖရိကတောင်ပိုင်းဒေသကရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေလိုက်ပတ်လာတဲ့လေ၄စင်းဟာစနေနေ့ကပဲလေပြားနိုင်ငံကထွက်ခွာလာခဲ့ရတာပါ။ဒါတလို့လေ၃စင်းကိုပဲတွေ့ရှိထားပါတယ်။လေ၄စင်းပေါ်မှာလိုက်ပတ်လာတဲ့လူ29ယောက်ကတော့တနင်္ဂနွေနေ့တုန်းကတည်ဆုံသွားခဲ့ကြပြီးအီတလီနိုင်ငံပိုင်းလမ်ပီတူဆာကျွန်းကိုအရောက်သွားဖို့ကြိုးစားကြတဲ့သူတွေက130ကိုအီတလီကမ်းခြေဆောင်တပ်ဖွဲ့ကကယ်တင်နိုင်ခဲ့တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဒါမှမဟုတ်နောက်ထပ်လေ၄စင်းပေါ်ကလူပေါင်း116ယောက်နဲ့9ယောက်သာအသက်ရှင်ရနေတွေ့ခဲ့ကြရတာပါ။ဒီကွဲပွဲရာဒီဖြစ်ရဆိုကြီးဟာပြည်လည်ပြင်ကိုအသက်ဆုံးဖြတ်သန်းပြီးဘေးကင်းလုံခြုံမှုရှာဖွေသူတွေအတွက်အသက်ဘေးအန္တရာယ်ကျော်ဝနိုင်တယ်ဆိုတာသတိပေးလိုက်တာဖြစ်တယ်လို့လည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR ရဲ့ဥရောပဆိုင်ရာညွှန်ကြားမှု Vincent Cochetter ကကြေညာချက်ထဲမှာပြောဆိုထားပါတယ်။
တရုတ်သမ္မတရှီကျင်းပင်ဟာလာမယ့်စက်တင်ဘာလမှာပထမဆုံးနိုင်ငံတော်ခရီးစဉ်အဖြစ်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံပိုင်စင်ဟွာသတင်းဌာနကကြေညာလိုက်ပါတယ်။တရုတ်သမ္မတဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တယ်လီဖုန်းကနေစကားပြောပြီးတဲ့နောက်သွားမယ့်အချိန်ကိုကြေညာလိုက်တာပါ။သမ္မတနှုတ်ပြောဆိုချိန်မှာခရီးစဉ်အောင်မြင်ချောမွေ့စေရေးအပြည့်အဝအပြည့်စင်ထားဖို့တဘောတူခဲ့ကြတယ်လို့လည်းသတင်းစာမှာဖော်ပြပါရတယ်။တရုတ်နိုင်ငံအနေနဲ့ဝယ်ယူစားသုံးမှုအပေါ်အခြေခံနဲ့တိုးတက်မှုနဲ့ဈေးကွက်ကသတ်မှတ်တဲ့နိုင်ငံခြားငွေလဲလဲနှုန်းတစ်ခုပေါ်ပေါက်လာအောင်ဥတီလှုပ်ဆောင်သွားဖို့ကိုလည်းတရုတ်သမ္မတကိုမစ္စတာအိုဘားမားကတိုက်တွန်းခဲ့တယ်လို့အင်ဖြူရောကပြောဆိုခဲ့တာပါ။တရုတ်နဲ့အမေရိကန်နိုင်ငံအကြားရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်ရရှိရေးတအခိုင်အမာတာဏိခံချထားတဲ့အကြောင်းကိုလည်းအမေရိကန်သမ္မတကထပ်လောင်းပြောဆိုခဲ့ပါရယ်။ အင်တာနက်ဆိုင်ဘာလုံခြုံရေးအီရန်နျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်ကဥဆောင်ပြီးနိုင်ငံတကာစစ်ဆင်ညှိနှိုင်းမှုတွေလှုပ်ဆောင်နေတာကိုလည်းကောင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့လည်းသမရအင်ပီရိုကပြောပါရယ်အမေရိကန်ကုမ္ပဏီတွေနဲ့အစိုးရဌာနတွေအပေါ်အင်တာနက်ကနေတိုက်ခိုက်မှုတွေဟာတရုတ်နိုင်ငံကအင်တာနက်ဖောက်ထွင်းသူ hackers တွေရဲ့လက်ချက်အဖြစ်အမေရိကန်ကမကြသေးခင်ကပဲဆွဆွဲထားပြီးတရုတ်နိုင်ငံကတော့ဆွဆွဲချက်ကိုပယ်ချထားတာပါ
နော်အာဖရိကမှာအီဘိုလာရောဂါတိုက်ဖျက်ရေးအတွက်တာဝန်ပေးထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုတ်သိမ်းပြီးအမေရိကန်စစ်တပ်ရဲ့ကြိုးပမ်းမှုတွေအောင်မြင်မှုရရှိခဲ့တဲ့အကြောင်းသမ္မတဥပမာဒီကနေ့ကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်။အီဘိုလာရောဂါပြန့်ပွားမှုတွေကိုနည်းနည်းနဲ့ထိန်းချုပ်နိုင်ပြီလို့အာနာဘန်နေယုံကြည်ထားကြတဲ့လိုင်ဘေးရီးယားနဲ့ဆင်နဂေါနိုင်ငံတွေမှာလက်တလောတာဝန်ပေးထားတဲ့အမေရိကန်စစ်သည်ထောက်တုံလာတဲ့ကအများစုကိုပြန်ခေါ်ကြမှာဖြစ်ပါတယ
်။ထိတ်တန့်ရောက်သတင်းလွှာတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးနေ့ညအတွက်နိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေကိုစက်တိုက်တင်ဆက်ပေးပါမယ်။အရင်ဦးဆုံးနားဆင်ရမှာကတော့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးဒီကနေ့ကျင်းပတဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုအစိုးရနဲ့လွှတ်တော်ဘက်ကလိုက်ရောသဘောတူလိုက်ပြီးဖြစ်ပါတယ်။သူတို့တောင်းဆိုထားတဲ့အချက်တွေကိုညှိနှိုင်းပြီးတော့ဖေဖော်ဝါရီလ14ရက်နေ့မှာဥပဒေကြမ်းအတွက်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစအဦးထဲမှာအစိုးရလွှတ်တော် NNEA ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကိုယ်ရက်ကကိုယ်စားလှယ်တွေနဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်ပြီးတော့လွှတ်တော်မှာကိုယ်တိုင်သွားရောက်ပြီးသတင်းယူထားတဲ့ကိုစီသူကအကြောင်းဆုံးပြောပြပေးပါရှင်
။အစိုးရလွှတ်တော်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNEA နဲ့ဒီမိုကရေစီပညာရေးတပိတ်မောက်ကျောင်းသားကိုယ်စားလှယ်တို့လေးဝန်ဆိုင်ဆွေးနွေးခဲ့ကြတဲ့ကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်၁၁ချက်ကိုသဘောတူခဲ့ကြတာပါ။လာမယ့် February လ14ရက်နေ့မှာဥပဒေကြမ်းအသစ်အတွက်လိုအပ်ချက်တွေကိုဆက်လက်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဖြစ်ပါဝင်ခဲ့တဲ့သမရယုံဝင်ကြီးဦးလာထွန်းကဆွေးနွေးပွဲအောင်မြင်မှုအပေါ်မှာအခုလိုပြောပါရစေ။
ပြောမယ်ဆိုရင်တော့ဒီနေ့ဆွေးနွေးမယ့်အားလုံးကရန်သူတွေအောင်မြင်မယ်လို့ကျွန်တော်ပြောပြလိုက်ပါဒီလိုအောင်မြင်တာလည်းပဲကျွန်တော်အားလုံးရဲ့ဂျင်းထဲမှာရှိနေတဲ့ဒီတိုင်းပြည်ပေါ်မှာဒီမိရဲ့တိုင်းပြည်ပြည်ထုတ်တဲ့ပုံအဲတိုင်းပြည်ဘက်ဆိုပြည်ထုတ်တဲ့ပုံကိုဒီမှပြီးတော့မှာကျွန်တော်ဆွေးနွေးတိုင်ပြည်တော့ဒီဖြစ်စဉ်တွေကိုလည်းကျွန်တော်ပြန်လည်ပြီးတော့သင်္ကန်းစာယူပြီးတော့ဆွေးနွေးကြပါမယ်
ကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်၁၁ချက်အထဲတမကများတရားဝင်အတိအမှတ်ပြုရေးမတန်ဆွမ်းကလေးများအတွက်လူတိုင်းအကျုံးဝင်ပညာရေးအလေတန်းအဆင့်မတင်မနေရပညာရေးစတဲ့အချက်တွေပါဝင်ပါတယ်တောင်းဆိုချက်၁၁ချက်သဘောတူခဲ့ပေမဲ့လမ်းလျှောက်ချီတက်နေတဲ့တပိတ်မောက်ကျောင်းသားတွေကတော့တပိတ်တွေကိုဆက်လက်ထားရှိနေဦးမယ်လို့ကျောင်းသားကိုယ်စားလှယ်ကိုစရာလိုင်ကပြောပါတယ
်တပိတ်တွေဆက်ရှိနေပါဦးမယ်အားကြောင့်လဲဆိုတော့ကျွန်တော်ခုနပြောခဲ့တယ်လေကျွန်တော်ဖြစ်စဉ်သုံးခုပါဖြစ်စဉ်သုံးခုမှာဒီကနေ့ဖြစ်စဉ်တစ်ခုပဲအောင်မြင်ပါတယ်ဆက်တချက်ကိုမှားပြီးဆိုရတဲ့ညီလာပြုဆောင်ကြခဲ့တယ်ချွတ်တော်လည်းဆိုလို့ရတယ်ဘုပေမဲ့ဒုတိယအဆင့်အနေနဲ့လည်းအမကတခုရခဲ့ပါတယ်အញ្ញိုင်းမင်းကျွန်တော်ကကျွန်တော်လက်စလေးနေမှာညီလာရေးဆွဲပြီးတော့ဆက်ချောင်းရဲ့နေအမီချွတ်တော်မှာတင်ပေးမယ်ဆိုတော့အမကချက်တခုရခဲ့တယ်တတိယဖြစ်စဉ်တတိယဖြစ်စဉ်အနေနဲ့နောက်ဆုံးအပိသက်ဒီဖြစ်စဉ်တစ်ခုလုံးမှာရှိတဲ့ဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စကျမတို့အဲ့ဒီဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စဟုတ်တော့မှာမဆောင်ရမယ်ဆိုတော့ကျွန်တော်ဆက်ဆောင်ရှိရပါဘူး
အခုဆွေးနွေးပွဲအပေါ်မှာ NNEA ကတော့ထောက်ခံကြိုးစားတဲ့အကြောင်းဒါဟာမြန်မာနိုင်ငံပညာရေးအတွက်အောင်မြင်မှုတစ်ခုဖြစ်ရှုမြင်တဲ့အကြောင်းဒေါက်တာသိန်းလွင်ကပြောပါလေ
။ဒီလိုစီပညာရေးစနစ်ကိုအားလုံးကျင့်နာအောင်ကျောင်းသားတွေကဆရာတွေကမိဘတွေကအားလုံးကျင့်နာလက်ခံတဲ့ဒီလိုစီပညာရေးကိုတောင်းပေးဖို့ဒီလိုစီပညာရေးအနေပြီးတော့အရေးကြီးပြွားတဲ့ပညာရေးတွေကိုကျွန်တော်တို့ရဲ့ကလေးတွေလူငယ်တွေကိုကျွန်တော်တို့လက်ဆက်ကမ်းနိုင်လို့ဒါအောင်မြင်တဲ့ခြေအနေဖြစ်ပါတယ်။ကျွန်တော်တို့ကလေးတွေပညာဉာဏ်ပြည့်ဝသွားပြီဆိုရင်သူချင်းလည်းပုံမျိုးဆိုးဆက်တယ်ကျွန်တော်တို့ရဲ့နိုင်ငံလည်းပုံမျိုးဆိုးဆက်တယ်ဒါကျွန်တော်တို့နိုင်ငံပုံမျိုးဆိုးဆက်ဖို့ပဲအောင်မြင်တဲ့ခြေလှမ်းဖြစ်ပါတယ်ဒီအတွက်ဒီဆွေးနွေးပွဲမှာအောင်မြင်တဲ့ပုဂ္ဂိုလ်အားလုံးဒီဆွေးနွေးပွဲကိုစောင့်ကြည့်နားထောင်နေကြတဲ့ပြည်သူလူထုတော့ဒါကျွန်တော်တို့ရဲ့အောင်မြင်မှုပေါ်မှာဒါကျွန်တော်တို့ရဲ့အောင်မြင်မှုဟာပြည်သူလူထုရဲ့အောင်မြင်မှုဖြစ်ပါတယ်ပြည်သူလူထုရဲ့လူလားချက်တွေကိုဆောင်ရွက်တာဖြစ်ပါတယ်အဲ့ဒါပြည်သူလူထုရဲ့လူလားချက်တွေကိုကျွန်တော်တို့ဆွဲလေးဘက်စလုံးကဆက်လက်ကျောင်းဆောင်ရွက်ပါမယ်လို့ဒီနေရာလေးပြည်ပြပြောကြ
အမအရင်တွေရှိနေတဲ့ပညာရေးဥပဒေကြမ်းကိုအခုပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲကရလက်တွေနဲ့ပြင်ဆင်သွားဖို့လွတ်တော်ကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လွတ်တော်ကိုစားပြုတက်ရောက်ခဲ့တဲ့ဦးသိန်းစွေကပြောပါတယ
်။ဆက်လက်ပြီးတော့မှအသေးစိတ်ဆွေးနွေးရမယ့်အခြေအနေရှိပါတယ်။ဒီစနေရနေ့မှာဆွေးနွေးပါမယ်။ပြီးရင်အမြန်ဆုံးပဲကျွန်တော်တို့လွတ်တော်ပြင်တဲ့အခါမှာလည်းကျွန်တော်တို့လွတ်တော်အနေနဲ့ဒီပြင်ဆင်ယူသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းပြင်ဆင်လာတဲ့အခါဖတ်တော်မှာအများဆုံးဆက်လက်ဆွေးနွေးပြီးတော့ကျွန်တော်တို့ဖတ်တော်ရဲ့လူမျိုးလုံး လုံခံများအတိုင်းဆက်လက်ပြီးတော့အမြဲတမ်းဖြစ်အောင်ဆောင်ရွက်ပေးပါမယ်လို့ကျောင်းသားများစိတ်ဆဲမှာတရားကြီးကင်းပြီးတော့မှစိတ်ပြေးသွားအောင်လုပ်ကြရတယ်ဒီဟိုအပြည့်ပြည့်သားအမြဲတမ်းပြည်ရေးဦးလေးကျဘုရားတွေကျွန်တော်တို့ဆက်လက်ပြီးမှအားလုံးရဲ့သဘောဆန္ဒနဲ့ဒီအကောင်းဆုံးဖြစ်တဲ့ဦးလေးဦးဖြစ်အောင်ပြင်ဆင်သွားဖို့စီစဉ်ကြည့်ပါလေ
ရန်ကုန်မြို့ကိုကြည်တက်တပိတ်မှောက်နေတဲ့ចောင်းသားတွေအနေနဲ့ကတော့ဖေဖော်ဝါရီလ16ရက်နေ့မတိုင်ခင်ရန်ကုန်မြို့ကိုမလာရောက်ကြဘူးညှိနှိုင်းထားတယ်လို့ចောင်းသားခေါင်းဆောင်တွေကပြောပါတယ်ဖေဖော်ဝါရီလ16ရက်နေ့မှာပြုလုပ်မဲ့ပညာရေးဥပဒေကြမ်းသစ်ရေးဆွဲရေးဆွေးနွေးပွဲကနေရရှိလာမဲ့အချက်တွေကိုလာမဲ့ဖေဖော်ဝါရီလ16ရက်မှာပြုလုပ်မဲ့လွှတ်တော်အစည်းအဝေးမှာတင်ပြသွားကြမှာဖြစ်ပါတယ်လွှတ်တော်ကပညာရေးဥပဒေကြမ်းအသစ်ကိုအတည်ပြုပြီးတဲ့အခါမှသာတပိတ်မှောက်ចောင်းသားတွေအနေနဲ့တပိတ်လှန်မှုညှိနှိုင်းသွားမယ်လို့ចောင်းသားကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
ကိုယ်တိုင်သွားရောက်ပြီးတော့သတင်းယူထားတဲ့ VOA သတင်းတော့ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ကိုကန့်ဘက်ကသတင်းတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသလောက်ကိုင်းမြို့ကိုမင်းညာရုံကလက်နက်ကင်တပ်ဖွဲ့တွေကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အရက်သားဝင်နှန်းတွေနဲ့လုံခြုံရေးတပ်ဖွဲ့15ယောက်လောက်သေဆုံးခဲ့ပါတယ်။ဒီကနေ့မှာတော့ဒေသတွင်းတိုက်ပွဲတွေဟာအနည်းငယ်ငြိမ်သက်နေပြီးအစိုးရဘက်ကတပ်အင်အားတွေအလုံးအင်းနဲ့ဖြည့်တင်းနေတာကြောင့်တိုက်ပွဲတွေကထပ်မံပြီးတော့ပြင်းထန်မဲ့အခြေအနေမှာရှိနေပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောပြောပြပေးပါရှင်။
ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအစိုးရတပ်နဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တို့ဒီလ9ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်နေရတာပြီးခဲ့တဲ့ညကတော့လောက်ကိုင်းမြို့ကိုအဝေးကလက်နက်ကြီးနဲ့လာရောက်ပစ်ခတ်တာကြောင့်အသေးအပြောက်တွေရှိခဲ့ပါတယ်လောက်ကိုင်းမြို့အတွင်းခါစတခေါ်နေကြားဆောင်တပ်ဖွဲ့ရုံးနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးရုံးကိုတိုက်ခိုက်ခဲ့တာကြောင့်အသေးအပြောက်များကြောင့်ကုန်းလုံမြို့နယ်ကကိုကတ်အမျိုးသားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဟော်လျှောက်ချမ်းကအခုလိုပြောပါတယ
်ဟိုကျွန်တော်စကားဆိုင်ရုံးနဲ့လာပြဆိုနေပေါ့အဝေးအလားပြစ်တာပါစကားဆိုင်မိုးရုံးလာအားသာလာပြစ်ရဲ့နော်နောက်ကဟိုကျွန်တော်ကိုကန်အုပ်ချုပ်ရုံးနဲ့လာပြစ်တယ်ဟာဆက်လာနိုင်ညာဆက်လာနိုင်ကျွန်တော်တို့ကိုကအချွေးရေရုံးအဖွဲကရေးပေါ့နော်ဒါကိုကျွန်တော်တို့လူချင်းရေးက6ရက်တည်သွားတယ်ကျွန်တော်တို့ဝန်ထမ်းပေါ့ဝန်ထမ်းက4ရက်တည်သွားတယ်ညဆုံးရေးရေးပေါ့က5ရက်တော့ on the spot တည်သွားတယ်ကျွန်တော်ကစီယုံပို့လိုက်တယ်စီယုံပို့ပြီးတော့ကျွန်တော်တို့ကုလင်တယ်ကုလို့မရဘူးဟာ
ဒီတဲ့င်းနဲ့ပတ်သက်ပြီးလောက်ကင်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုမေးမြန်းပေမဲ့အတိအကျမသိသေးကြောင်းပြောပါတယ်လူမှုကွန်ရက်စာမျက်နှာတွေမှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းယုံရန်လုံကျန်းရဲစခန်းနဲ့လောက်ကင်အချင်းထောင်တို့ကိုပြစ်ခတ်တိုက်ခိုက်တာတွေရှိပြီးလောက်ကင်မျိုးအဝင်ရန်လုံကျန်းရဲစခန်းအသိခံရကြောင်းလည်းဖော်ပြပါတယ်လောက်ကင်မျိုးအခြေအနေကိုသိနိုင်ဖို့လောက်ကင်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကုန်းလုံးရဲစခန်းကိုဆက်သွယ်ရမှာတော့အသေးအပြောက်ရှိတာကြားသိကြောင်းနဲ့လောက်ကိုင်းနဲ့တာရွှေထံပတ်ဝန်းကျင်မှာတိုက်ပွဲတွေဖြစ်နေကြောင်းပြောပါတယ် MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကဒီကနေ့တိုက်ပွဲတွေညင်သက်နေကြောင်းနဲ့ရဲစခန်းကိုတိုက်ခိုက်တာမရှိကြောင်းပြောပါတယ
်ဟောမရှိပါဘူးအော်မင်းညတော့မရှိတယ်မင်းညကတာခါကလောက်ကိုင်းကိုတိုက်ပါတယ်ရဲစခန်းတော့တိုက်တာမရှိပါဘူးတော့
ကိုကန့်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကမနေ့ကနဲ့ဒီကနေ့နှစ်ရက်မှာလောက်ကင်မြို့ကိုအစိုးရဘက်ကတပ်အင်အားစစ်ကားအစီး100လောက်တက်လာကြောင်းလည်းပြောပါတယ်။လက်ရှိကိုကန့်ဒေသအတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတအန်းခေါ်ပလောင်တပ်ဖွဲ့ TNLA နဲ့ရခိုင်တပ်မတော် AA တို့လည်းပါဝင်တိုက်ခိုက်နေပြီးပလောင်တပ်ဖွဲ့ကနိုင်ငံခြားရေးတာဝန်ခံတာပန်လှကတော့အစိုးရဘက်ကစစ်အင်အားဖြည့်တင်းလာတာကြောင့်တိုက်ပွဲတွေပုံမူပြင်းထန်လာနိုင်တယ်လို့သုံးသပ်ပါတယ်။
အစိုးရတပ်ကအင်အားပါပစ်စမှုတော်တော်လေးကများလာကျွန်တော်သိရတယ်။မနေ့ကတုန်းဆိုရင်လည်းဒီသမတုံးတုံးကာစီ40ကျော်ငါးစီနဲ့40ကျော်လောက်တက်ထားတယ်။ဒီစကားခါဘက်ကလည်းပြန်ပြီးတော့တက်လာတယ်။ဆိုတော့ဟိုဘက်ကဆက်လက်ပြီးတော့ပြင်းထန်ဖို့ရှိတယ်လို့ကျွန်တော်သုံးသပ်ရပါတယ်။
ကိုကန့်ဒေသအတွင်းတကြောပြန်တိုက်ပွဲတွေဟာဖေဖော်ဝါရီလ12ရက်နေ့မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပြည်တွင်းငြင်းချမ်းရေးအတွက်သဘောတူညီချက်တရလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ် MNDAA ခေါ်ကိုကန့်တပ်ဖွဲ့ဟာ2009ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲတွေအပြီးတိမ်းရှောင်သွားခဲ့တဲ့ဥဖုံးကြားရှင်ဦးဆောင်တဲ့အဖွဲ့ဖြစ်တယ်လို့1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့ပထမဆုံးအပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်
။ကိုကန့်ဒေသကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ကတော့နိုင်ငံတော်သမ္မတရုံးကဝှိုက်ကတ်နဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ချက်တစ်ခုကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအကြောင်းလေးပြောပြပေးပါအောင်ကိုစောဝင်းလိုက်ရေ
။ဟုတ်ကဲ့မဆွမွေ မနက်ငယ်က white card လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တွေ2015ခုနှစ်မတ်လ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မယ်လို့နိုင်ငံတော်တမရယုံကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။လာတလော white card ကန်ဆောင်ထားသူတွေအနေနဲ့သူတို့ရဲ့ကပ်ပြားတွေကိုမေလ31ရက်နေ့နောက်ဆုံးထားပြီးပန်းရောင်နိုင်ငံသားကနဲ့လာရောက်လဲလှယ်ကြဖို့ကြေညာချက်မှာတိုက်တွန်းထားပါတယ်။ကပ်ပြားလဲလှယ်ဖို့အတွက်နှစ်လအချိန်ပေးထားတာဖြစ်ပါတယ်။ white card ယာယီတက်တေကန်လက်မှတ်ကနေပန်းရောင်နိုင်ငံသားကပ်ပြားအဖြစ်ပြောင်းလဲတဲ့နေရာမှာတည်ဆဲနိုင်ငံသားစစ်စစ်ရေးဥပဒေတွေအရစစ်ဆေးပြီးနိုင်ငံသားဖြစ်ပိုင်ခွင့်ဥပဒေနဲ့ကန့်ညီမှသာပန်းရောင်နိုင်ငံသားကပ်ပြားကိုထုတ်ပေးမှာဖြစ်တယ်လို့လည်းကြီးညာချက်မှာဖော်ပြထားပါတယ်။ဒါဟာအစိုးရကနိုင်ငံသားစီစီချင်းလုပ်ငန်းကိုမိုးပွင့်အထူးစီမံချက်အနေနဲ့အရှိန်မြင့်ဆောင်ရွက်နေခြင်းရဲ့တစိတ်တပိုင်းဖြစ်တယ်လို့လည်းသမရာယုံကြီးညာချက်မှာဖော်ပြထားပါတယ်။မိုးပွင့်အထူးစီမံချက်ကိုအကောင့်ထဲပေါ်ဖို့အတွက်တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်ရပ်ကွက်ကျေးရွာအုပ်စုကြီးကြပ်မှုကောင်တီများကတဆင့်ဆောင်ရွက်သွားဖို့အတွက်သမရာယုံကကြီးညာချက်ထုတ်ထားတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံသားမဟုတ်တဲ့ white card ကန်ဆောင်ထားသူတွေရုပ်ောက်ပွဲနဲ့လူမှုဆန္ဒခံယူပွဲတွေမှာမဲပေးခွင့်ရှိရေးမရှိရေးဆိုတဲ့အငြင်းပွားမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲတမရရုံးကဒီကြေညာချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုစုံဝင်းလိုက်ရေကျေးဇူးပါဒီသတင်းနဲ့တဆက်သေးပါပဲ2008အခြေခံဥပဒေပြင်ဆင်ရေးပြည်လုံးကျဆန္ဒခံယူပွဲမှာနိုင်ငံသားတွေဆန္ဒမဲပေးခွင့်ရှိတယ်ဆိုပြီးတော့မနေ့တုန်းကတမရကလက်မှတ်ထိုးပြီးတော့ပြဋ္ဌာန်းခဲ့တဲ့ဥပဒေကိုဆန္ဒထုတ်ပေါ်ပြီးတော့စန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ဒီလိုမျိုးခွင့်ပြုမိတ်နဲ့ဆန္ဒထုတ်ဖော်ခဲ့တဲ့ထုတ်ပေါ်ပွဲမှာစန့်ကျင်ကန့်ကွက်တဲ့လူဦးရေ100လောက်နီးပါးဟာယာယီတပ်တွေကလက်မှတ်နဲ့ဆန္ဒခံယူပွဲတွေကိုမပေးသင့်ဘူးဆိုပြီးကြွေးကြော်တမ်းနေနဲ့ကန့်ကွက်ဆန္ဒပြခဲ့တာပါဒီဆန္ဒထုတ်ဖော်ပွဲနဲ့ပတ်သက်လို့သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရဲမောင်မောင်ကတင်ပြပေးထားတာနားဆင်ကြည့်ပါရှင
်ဖေဖော်ဝါရီ10ရက်နေ့ကသမရလက်မှတ်ရေးထိုးပြီးတော့အတည်ပြုပြဋ္ဌာန်းလိုက်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူပွဲဥပဒေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ရွှေဒဂုံဘုရားအရှိဘက်မှာကျေးသွန်းဘုရားကြီးကနေကြောင်မွေလူလူဟစ်တိုင်ဒီဆန္ဒထုတ်ဖော်ခဲ့ကြတာပါဒီနေ့ဆန္ဒထုတ်ဖော်မှုကိုယာယီတက်တေကန်လက်မှတ်နဲ့မဲပေးခွင့်ရှိတယ်ဆိုတာကိုကန့်ကွက်တဲ့ white card campaign လှုပ်ရှားမှုဘက်ကဦးဆောင်တာဖြစ်ပါတယ
်အခုက2008ဖွဲ့စည်းပုံတစ်ခုလုံးပြင်ဆင်မဲ့ကိစ္စအင်မတန်မှအရေးကြီးတဲ့ကိစ္စပါအဲ့တော့နိုင်ငံသားတွေကိုပဲမေးပွဲခွင့်ပြုထားတာနိုင်ငံသားမှာတော့မှပဲအသက်16နှစ်ပြည့်နိုင်ငံသားကိုပဲကျွန်တော်မေးပွဲခွင့်ပြုထားတာပါ။ဒီဟာကဟုတ်ကဲ့အဲ့မှာနိုင်ငံသားအိမ်မေးပွဲခွင့်သူကကျွန်တော်ယူနေသူဖြစ်လို့လည်းမရပါဘူး။ဟုတ်ကဲ့အဲ့လိုမျိုးအနေအထားမှာ white card ဆိုခိုင်ဆောင်တဲ့လူတွေဆိုတာကမြန်မာနိုင်ငံတော်အလံကိုလည်းရရရှင်ရှင်အလေးပြုတဲ့လူတွေမဟုတ်ဘူး။မြန်မာစကားနဲ့ပြောတဲ့လူတွေမဟုတ်ဘူး။အဲ့လိုအနေအထားမျိုးမှာအဲ့လူတွေကိုသာမေးပွဲခွင့်ပြုမယ်ဆိုရင်ဆိုလို့ရှိရင်နိုင်ငံတော်အရှုတ်ချအာဏာချဆုံးချင်းဖြစ်ပါတယ
်။ white card campaign လှုပ်ရှားမှုအဖွဲ့ကခေါင်းဆောင်တော်ဦးဖြစ်တဲ့ကိုကြီးကြီးမောင်ပြောသွားတာပါ။နိုင်ငံသားမဖြစ်သေးတဲ့ယာယီနိုင်ငံသားတွေမဲပေးခွင့်ရှိတယ်ဆိုတော့လွတ်တော်နဲ့စီတောင်စုဆွေရဖွဲ့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပေးတင်တယ်လို့ဆန္ဒထုတ်ဖော်ပွဲမှာပါဝင်ခဲ့တဲ့ရခိုင်လူငယ်အဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုရဲမင်းဦးကပြောပါတယ
်အဓိကတော့ဗျာဒီ white card ကိစ္စကကျွန်တော်တူတူယောက်တိုင်းလည်းမဆန်ဘူးကျွန်တော်တို့သတင်းတစ်ဖွဲ့နဲ့လည်းမဆန်တော့ဒါတတိုင်းပြေလုံးရင်အမျိုးသားကြီးဖြစ်တဲ့အခါကျတော့ဒီ white card ပေါ်မှာတိုင်းသားပြည်သူရိုင်းချင်သူတရားလုံးပါတဲ့ဒီသမရရဲ့တောင်းလာမှတ်ချက်မှာပါတဲ့အတိုင်းကိုပြည်သူ့ဆိုတာကဆုံးဖြတ်ချက်ချတဲ့ပုံမှာကျွန်တော်တို့လုံးဝကန့်ကွက်ကနရချုံချတဲ့နဲ့ဆိုတော့ကျွန်တော်တို့ဒါတနင်္ဂနွေတိုင်းကနေရှေ့ဆက်ပြီးကျွန်တော်တို့ရှေ့ဆက်ပြီးတော့ဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ
်။ဒီကနေ့ဆန္ဒထုတ်ဖော်ဝဲရဆိုရင်တော့ခွင့်ပြုချက်ရရှိတဲ့ဆန္ဒထုတ်ဖော်ဝဲတစ်ခုဖြစ်ပြီးတော့လူကြီးတရားနီးပါးလောက်လည်းဒီကနေ့ဆန္ဒထုတ်ဖော်ဝဲမှာပါဝင်ခဲ့ကြတာပါ။ဖေဖော်ဝါရီလ2ရက်နေ့တုန်းကပြည်ထောင်စုတော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူပွဲဥပဒေကြမ်းကိုဆွေးနွေးချိန်တုန်းကလွတ်တော်မှာယာယီနိုင်ငံသားလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိမရှိအခြေတွင်ဆွေးနွေးကြရကနေမဲခွဲပြီးတော့တမရသဘောထားမှတ်ချက်တိုင်းသူတို့အနေနဲ့ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့တာပါဒီကိစ္စက2008ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တချို့နဲ့ကွဲလွဲချက်ရှိနေတဲ့အတွက်ပြန်လည်သုံးသပ်ဖို့ရခိုင်မျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ဦးဆောင်ပြီးတော့အခြေခံဥပဒေခွန်ရွေးရဲ့ဆုံးဖြတ်ချက်ကိုခံယူဖို့ဥပဒေအစ်တည်ပြုပြီးနောက်တည့်ရက်ဒီကနေ့မျိုးသားလွှတ်တော်ကတဆင့်တင်ပြလိုက်ပြီလို့လည်းသူကပြောပါတယ
်ဟုတ်ကဲ့အခုတင်လိုက်ပြီအခုမနေ့ပိုင်းကမျိုးသားလွှတ်တော်အခုသားကတဆင့်တင်လိုက်ပြီအဲခွန်ရုံးနဲ့ပတ်သက်တဲ့လိုအပ်တာအကုန်လုံးပေါ့ကုတ်ပါဝါအတော်နီစသဖြင့်ပေါ့နော်အဲပါဝါလွှဲတာပေါ့ဗျာရှင်းနေကိုလေအဲ့လိုမျိုးလေလူအကုန်လုံးထိုးရဲနော်အကုန်လုံးပြန်ဟိုအလုပ်တဲ့ခါမှာခရီးလွန်တဲ့လူတွေရှိတော့24ယောက်ပဲထိုးနိုင်တယ်ပြန်လုပ်တဲ့ခါမှာလေ General Power လွှဲတဲ့ခါမှာမူလထိုးထားတဲ့လူတွေကတချို့မရှိကြဘူးရတယ်24ယောက်ထိုးလိုက်တယ်အကုန်လုံးအဲ့တော့ရှင်းနေကို24ယောက်လွှဲတဲ့ခါကျတော့လူ24ယောက်နဲ့တင်နေဆိုတာဖြစ်သွားတာပေါ့ဦးအေးမောင်ဒေါက်တာအေးမောင်အပေါင်း23ဦးပေါ့ဗျ
အရင်နာပါဆစ်ဆွဲလက်ထက်တုန်းကတော့ပြည်အောင်ကက်ကိုင်းဆောင်သူတွေကိုမဲပေးဝင်စီတယ်ဆိုပြီးတော့စနခံယူပဲဥပဒေမှာရောပြည်သူ့တော်အမျိုးသားလွတ်တော်နဲ့တိုင်းရင်းတိုင်းလွတ်တော်ဥပဒေတွေမှာထည့်သွင်းရွတ်ဆက်ပြီးတော့မဲပေးဝင်ပေးခဲ့ပါတယ်။ဒါပေမဲ့2008အချိန်ကဥပဒေပုံမှန်တချို့မှာတော့နိုင်ငံသားတွေကပဲအချုပ်ချာအာဏာနဲ့ပတ်သက်ပြီးတော့မဲပေးဝင်စီတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။အရင်ဆစ်ဆွဲလက်ထက်ကဥပဒေတွေကိုပြန်လည်ပြင်ဆင်တဲ့နေရာမှာအခုလိုမျိုးဝက်ကက်ကိုင်းဆောင်သူတွေမဲပေးဝင်စီတယ်ဆိုတဲ့အချက်ပြန်လည်ပါဝင်လာပြီးတော့ဖွဲ့စည်းပုံနဲ့ကွဲလွန်နေတယ်ဆိုပြီးတော့ဒီအရေးပေါ်စောင့်ကြည့်သူတွေကထောက်ပြနေကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ရှင်ရှင်ပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြနေရတဲ့ကျောင်းသားတွေနဲ့အာဏာပိုင်တွေသဘောတူညီမှုရရှိလာကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာကြုံတောင့်ကြုံငယ်ရရှိခဲ့တယ်လို့ပြောရမယ်ဒီသဘောတူညီချက်အမှန်တကယ်ဆက်လက်အကောင်အထည်ပေါ်လာနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲတကယ်လို့အတားအဆီးခလုတ်ကသင်းတစုံတရာပေါ်လာခဲ့ရင်ဘယ်လိုကျော်လွှားသင့်သလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323192554 fax number 2323192554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ထိုင်တန်းရောက်နိုင်ငံကသတင်းတပုတ်တင်ပြပေးကြပါတယ် IS စစ်သွေးကြွတွေကဒဇာကန်ဖြစ်နဲ့ဖမ်းဆီးထားတာကိုခံရတဲ့အကူအညီပေးရလုတ်သားအမေရိကန်သူခေလာမူလာတည်ဆုံသွားပြီဆိုတဲ့သတင်းကိုအမေရိကန်ကအတည်ပြုပါတယ် VOA သတင်းတော့ဇလတီကာဟုတ်သတင်းပေးပို့ထားတာကိုတော့ကိုသိန်းထိုင်ဦးအသေးစိတ်ပြောပြပေးပါရှင
် IS စစ်သွေးကြွတွေကသူတို့စခန်းတွေကိုဂျော်ဒန်လေတပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တဲ့အချိန်မှာသူတို့ဖမ်းထားခဲ့တဲ့အမေရိကန်နိုင်ငံသူခေလာမူလာလည်းတည်ဆုံသွားခဲ့တယ်လို့ပြခဲ့တဲ့ဘက်ကလေးကပြောခဲ့တာပါဒါပေမဲ့လည်းကီလာမြူလာနေထိုင်တဲ့အရီဇိုနာပြည်နယ်ပရက်စကော့မြို့ကန်တွေကတော့ဒီသတင်းကိုလက်မခံပါဘူးဘေးရန်ကင်းကင်းနဲ့အိမ်ပြန်ရောက်လာဖို့ရက်ဆက်ဆူတောင်းခဲ့ကြပါလေဒါပေမဲ့လည်းအခုတော့ဆူတောင်းပေးနေတဲ့မျှော်လင့်ချက်တွေပြည့်ပြည့်သွားပါပြီအိမ်ပြန်တော့ပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အန်နက်စ်ကခုလိုပြောပါတယ
်
ပြီးခဲ့တဲ့သတင်းဘက်ကပဲကီလာရဲ့မိဘတွေစီကိုဖမ်းထားတဲ့သူတွေကသူတိတ်ဆုံးသွားပြီဆိုတဲ့အကြောင်းနောက်ထပ်အချက်လက်တွေနဲ့အတူတီးတန့်အကြောင်းကြားခဲ့တာပါ
ကီလာမီလာရဲ့မိဘတွေကတော့သမီးတွေအကြီးအကျယ်ပူဆွေးတော့ကရောက်ရတဲ့အချိန်ကြီးညာချက်ထုတ်ပြန်ပါတယ်အတော်တယောက်ဖြစ်တဲ့လော်ရီလေလုံကတော့ကီလာရဲ့အနစ်နာခံဆွလွန်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတ
ယ်ဒီမွေးရမြေပရီစကော့မှာပဲဖြစ်ဖြစ်ကမ္ဘာတစ်ဖက်မှာပဲဖြစ်ဖြစ်ဘေးဒုက္ခခံစားနေရသူဘသူကမဆိုကူညီဖို့အတွက်ကီလာကတောင်းဆိုခဲ့တာပ
ါကီလာမီလာနဲ့အတူလက်တွဲခဲ့တဲ့အရီဇိုနာတက္ကသိုလ်ကကျောင်းနေပဲတငယ်ချင်းတွေကလည်းအောက်မိပွဲခံနာကိုတယောက်ပါတယ်တငယ်ချင်းတယောက်ဖြစ်တဲ့ကက်သရင်ဒေးက
Kayla tried to teach the guards crap.
ငယ်ချင်းတွေကိုအဆောက်စစ်သားရုပ်လေးတွေစက်ကူနဲ့လှုပ်တဲ့ဂျိုးကြငှက်တွေဘလို့လှုပ်တယ်ဆိုတာသင်ပေးခဲ့တဲ့အကြောင်းတွေတချို့ကပြန်ပြောပါတယ်အတူတူပုံပြောခဲ့တာတွေတချင်းဆိုခဲ့တာတွေပြန်ပြောပြပါတယ်ဒီနေရာလေးကနေ Kayla ဟာလွတ်လပ်တဲ့ဝิญဉ်လေးတစ်ခုဖြစ်နေသူ့ရည်တည်မြဲအတိုင်းဆက်ရှိနေတယ်ဆိုတာကိုအမှတ်တရရှိစေခဲ့ပါတယ
်သင်ဆုံးသွားခဲ့တဲ့ Kayla Mula ISIS သွေးကြွားတွေဖမ်းဆီးခံခဲ့ရတဲ့စတုတ္ထမြောက်အမေရိကန်နိုင်ငံသားဖြစ်ပါတယ်ဖန်စီခံခဲ့ရတဲ့အမေရိကန်နိုင်ငံသား၄ယောက်စလုံးသေဆုံးခဲ့ပါပြီ။ ISIS အဖွဲ့ကခေါင်းဖြတ်တပ်တော်ကိုခံခဲ့ရတဲ့သတင်းတော် James Foley ရဲ့မိခင် Dane Foley ကတော့တပ်ရောက်ဘာမှဆိုရအဖမ်းခံခဲ့ရတဲ့တစားကနေလွတ်မြောက်ရေးအတွက်ထိထိရောက်ရောက်လုံးမပေးဘူးဆိုပြီးဝေဖန်ပါတယ်။တပ်ရောက်ဘာမှကတော့တစားကနေလွတ်မြောက်ရေးအတွက်အထူးစွန့်စားခဲ့တယ်မို့စစ်စင်ရေးတစ်ခုလုံးကိုစီစဉ်ဆေးလွတ်ခဲ့တဲ့အကြောင်းဒါပေမဲ့လည်းတရက်နှစ်ရက်လဲသွားခဲ့တာကြောင့်လွတ်မြောက်ရေးအတွက်ခွင့်ရေးဆုံးရှုံးခဲ့တဲ့အကြောင်းပြောပါတယ်။ကီလာမူလာရဲ့စိတ်ဓာတ်ပေါ်မှာလည်းအခုလိုချီကျူးပြောဆိုပါတယ
် The more people learn about her the more they appreciate what she
သူအကြောင်းကိုလူတွေပိုပြီးလေ့လာလေသူ့ရတ္တိကျကိုပိုပြီးတန်ဖိုးထားလာလေလေပါပဲသူ့ကိုဖမ်းဆီးခဲ့တဲ့ရိုင်းစမ်းရက်ဆက်တဲ့အဖွဲ့အစည်းရဲ့လောက်ရကိုလည်းပိုပြီးထင်ရှားစေပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့အချမ်းဖက်သမားတွေဘက်ကဒဇာကန်တွေအတွက်တောင်းတဲ့ငွေတွေကိုပေးနိုင်မှာမဟုတ်တဲ့အကြောင်းတပ္ပရဥပမာကပြောပါတယ်ဒီလိုတောင်းတဲ့အတိုင်းပေးမယ်ဆိုရင်အမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးပြန်ပြီးဆွဲတာတွေပို့ပြီးတော့လှုပ်လာအောင်အားပေးအားမြောက်လုပ်သလိုဖြစ်သွားနိုင်တယ်ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ February 17ရက်ဗုဒ္ဓဖူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းစီစဉ်ကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93123လိုင်းဒိုမီတာ57 kHz 5885တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့အပတ်စဉ်ခန္ဓာတွေကိုထုတ်လွှင့်ပေးဖို့ရှိတဲ့အထက်မြန်မာမီဒီယာမြင်ကွင်းနဲ့အတူဇက်တိုက်နားဆင်ရမှာကတော့
ကျွန်တော်တို့တိုင်းသားတွေအားလုံးကတောင်းဆိုနေတဲ့အချက်ဖြစ်တယ်။တစ်ဖက်ကပြန်ပြောမယ်ဆိုရင်ဒါပြည်လုံးမှာထိုးခဲ့တဲ့စာချုပ်ရဲ့အခြေခံမူလဖြစ်တယ်
။ပြည်တော်စုနေမှာတိုင်းရင်းသားတွေဘက်ကဘာတွေတောင်းဆိုလိုက်တယ်လဲဆိုတာ UNFCA ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားနဲ့ဦးကျော်ဆန်းသားရဲ့မြမအရေးသုံးသက်ချက်မကြာခင်နားဆင်ရဖို့ရှိပါတယ်။မြမတခွင်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့မြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ရှင်။ဒီသတင်းပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့သတင်းမီဒီယာတွေပေါ်မှာတွေ့ရတဲ့ကြောင်းသားတပိတ်ခရီးရှည်ချီတက်ပွဲအကြောင်းအခုရက်ပိုင်းတွင်ဖြစ်ပွားနေတဲ့ကိုကန့်တိုက်ပွဲနဲ့ပြည်သူတွေအကြားနောက်လူပြောများနေတဲ့ white cat ရဲ့ပြဿနာအကြောင်းစာတာတွေကိုတင်ပြပေးထားပါဗျ။မိုင်းရင်ခိုင်ဦးရေးသားတင်ပြထားတာကိုဥဆံမဝေကူညီတင်ဆက်ထားပါတယ်ရှင်။နားဆင်ကြည့်ပါ
။ပညာရေးဥပဒေပြင်ဆင်ပေးဖို့သတိမောက်ချီတက်ဆန္ဒပြနေကြတဲ့ကြောင်းသားတွေဟာအနေနဲ့အရရကနေဆက်လက်ချီတက်ဆဲဖြစ်ပြီးတောင်းဆိုချက်တွေမရသေးသေးရဲ့ကျောင်းသားတပိတ်ကိုရက်ဆိုင်မှာမဟုတ်ဘူးလို့တပိတ်မောက်ကျောင်းသားခေါင်းဆောင်တွေကသတင်းကြော်တွေကိုပြောကြားခဲ့ပါတယ်။အရင်တပတ်နေပြည်တော်မှာပြုလုပ်ခဲ့တဲ့ပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲပြပြသွားပြီးတဲ့နောက်ပခုတ်ကူ၊အေယာဝတီ၊ဒဝဲ၊မုံရွာ၊ရခိုင်နဲ့မွန်ကျောင်းသားတွေဟာဆက်လက်ချီတက်နေဆဲဖြစ်ပြီးရန်ကုန်မှာစုပေါင်းတပိတ်တိုက်ပွဲလှုပ်သွားမယ်လို့သိရပါတယ်။ရန်ကုန်မြို့မှာလည်းတပိတ်မောက်ဆန္ဒပြကျောင်းသားတွေကိုထောက်ခံတဲ့ဆန္ဒပြချီတက်ပွဲတစ်ခုကျင်းပခဲ့ပါသေးတယ်။ကျောင်းသားတွေရဲ့ချီတက်ပွဲနဲ့ပတ်သက်လို့လမ်းတစ်လျှောက်ရဲလုံခြုံရေးတွေတောက်လျှောက်ချထားပေမဲ့ကျောင်းသားတွေကိုအကြမ်းဖက်မဖြိုခွဲရဘူးလို့ရဲချုပ်ရုံးကနေအမိန့်ထုတ်ထားတယ်လို့ဒုတိယရဲမှူးကြီးဇော်မင်းဦးဆိုသူကသတင်းမီဒီယာတစ်ခုကိုပြောခဲ့တာကလည်းထူးခြားမှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကျောင်းသားလှုပ်ရှားမှုတွေကိုအစိုးရဘက်ကရဲရဲဆက်ဆက်နှိမ်နင်းခဲ့တဲ့တာဒကတွေရှိတာကြောင့်ကျောင်းသားတွေအတွက်စိုးရိမ်ပူပန်မှုတွေရှိခဲ့ကြပါတယ်။နောက်ထပ်မီဒီယာတွေပေါ်မှာအထူးပတ်လှုပ်ခတ်ခဲ့တဲ့သတင်းကတော့ဖုန်ကြားရှင်ခေါင်းဆောင်နဲ့ကိုကန့်လက်နက်ကင်အဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာပါတိုက်ပွဲတွေပြင်းထန်ပြီးအစိုးရဘက်ကတိုက်ခိုက်ရေးလေယာဉ်တွေတောင်အသုံးပြုခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်ဖုန်ကြားရှင်တပ်ကအင်အား1000ကျော်နဲ့မော်ထိုက်မြို့အနီးကနေမြေလုံခြုံရေးတပ်စခန်းကိုတိုက်ခိုက်ခဲ့ပြီးလောက်ကင်နဲ့ဝေးတယ်လို့ဆိုတဲ့အတွက်သတင်းရယူတဲ့နေရာမှာမီဒီယာတွေဘက်ကအခက်အခဲတွေရှိခဲ့ပါတယ်တိုက်ပွဲတွေမှာကိုကန့်တပ်တွေနဲ့အတူပလောင်ခေါ်တအောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ရခိုင်တပ်မတော် AA တို့ကလည်းပါဝင်တိုက်ခိုက်နေတယ်လို့သတင်းတွေမှာတွေ့ရပါတယ်ဖုန်ကြားရှင်ရဲ့ကိုးကန့်တက်နောက်ွယ်မှာပြုတ်နိုင်ငံလူပါဝင်နိုင်တယ်ဆိုတဲ့ယူဆသူတွေလည်းရှိကြပြီးဒီသတင်းဟာအခုတစ်ပတ်မှရေပန်းအစားဆုံးသတင်းဖြစ်နေပါတယ်အခုတိုက်ပွဲတွေမှာအခင်းဖြစ်တဲ့ဒေသကကျောင်းဆရာမ2ဦးအဖမ်းခံခဲ့ရတယ်လို့အစိုးရတပ်ဖွဲ့ကလည်းအရာရှိ2ဦးကြာဆုံးတယ်လို့သတင်းတွေ Facebook လူမှုကွန်ရက်မှာပြန့်နှံ့ခဲ့တာကြောင့်သတင်းသမားတွေကဒီသတင်းတွေကိုအတည်ပြုဖို့ကြိုးစားခဲ့ကြပါတယ်ဒီလိုပြည်သူစိတ်ဝင်စားတဲ့သတင်းကိုထုတ်ပြန်မှုအတွက်သတင်းမီဒီယာတွေဘက်ကအခက်အခဲများစွာတွေ့ခဲ့ရတယ်လို့ AWD သတင်းဌာနကသတင်း Editor ကိုရဲနီကအခုလိုပြောပါတယ်
အခုဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့ပေါ့ကျွန်တော်တို့သတင်းရယူဖို့အတွက်ကိုအဲ့လိုမျိုးဟောပေါ့ဟို on the ground ဟာလာဟိုသတင်းရယူခွင့်ကြားဖို့အတွက်ကိုကျွန်တော်တို့ဟိုတမ်ဘရောကဟိုတောင်းရှိတဲ့သူတွေကိုဆက်ပြီးတော့ဟိုကြောင်းကြားထားပါတယ်ဟိုမကြာခင်လည်းကျွန်တော်သူ့ကိုပြန်ပြီးတော့ကြောင်းကြားလိမ့်မယ်ကျွန်တော်အဲမျှော်လင့်ရတာပေါ့ဒီတမ်မကြီးကြားထဲမှာတော့ကျွန်တော်တို့ခုနကလိုမျိုးဒီရေးစပ်ညာဟာတာဆိုစီရှိခဲ့နောက်ပြီးတော့တမရော်ဘက်ကနေပြီးတော့နေ့စဉ်သတင်းစာလေးဟလာအဲ့မှာထုတ်ပြန်ကြေညာချက်တွေပေါ့အဲ့ဒီထုတ်ပြန်ကြေညာချက်တွေပေါ်မှာအဲကျွန်တော်တို့ဟိုကားတာရှိခဲ့နောက်ပြီးတော့ခုနကဒီခွန်ကြရှင်တို့ဖွဲ့ကိုဟိုလမ်းပြီးတဲ့ခါပေါ့
ပြောတဲ့အဲ့လိုမျိုးပြောဆိုချက်တွေရှိတယ်။ဒါကြောင့်အားလုံးကကျွန်တော်ကိုယ်တိုင်ကပွင့်တဲ့ဟိုမရောက်သေးတဲ့အခါမှာကျတော့သူတို့ပေးတဲ့သတင်းချက်လက်တွေပေါ်မှာပဲကျွန်တော်တို့အဲ့လိုမျိုးဟိုဓာတ်ကိုပြီးတော့အဲ့လိုသတင်းပို့ရတယ်နေထားပေါ့ဗျ။နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့ပြည်သူတွေကြားမှာရေပန်းစားနေတဲ့ဝိုက်ကတ်လို့ခေါ်တဲ့အဲ့နိုင်ငံသားကကိုင်းဆောင်သူတွေကိုရွေးကောက်ပွ အစိုးရဘက်ကအာရုံလှည့်တာလို့ပြောဆိုနေကြတယ်လို့မြန်မာဘင်္ဂလားနယ်စပ်မှာခိုးဝင်နိုင်ငံသားတချို့ကြောင့်ပြဿနာတွေတက်နေခြင်းဒီဘက်ကပြဿနာကိုအစဖော်တာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကစတင်ပြီးတော့ဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေဟာတောမီလို့မြန်မာပြည်အနှံ့ပြန့်နှံ့ခဲ့တာကြောင့်ပြည်သူတွေကဒီလိုအဲ့နိုင်ငံသားတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြပါတယ်။ဒါကိုပြည်သူတဦးလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့တရားရုံးချုပ်ရှင့်နေမတ်တန်နာမြင့်ကအခုလိုသုံးသပ်ထားပါတယ
်။အဓိကတော့အဲ့လိုမျိုးပေါ့။ white card ကင်ထားတဲ့လူဆိုတာမြန်မာနိုင်ငံသားတွေမဟုတ်ဘူး။နိုင်ငံသားအဖြစ်အတိအမှန်ပြုထားတယ်လို့မဟုတ်ဘူး။နိုင်ငံခြားသားတွေလည်းဖြစ်နိုင်တယ်ပေါ့နော်။မဆိုတော့သူတို့တွေကိုမဲပေးခွင့်ပြုလိုက်တယ်ဆိုလို့ရှင်တစ်ချိန်ချိန်မှာနိုင်ငံခြားသားကနေမှမြန်မာနိုင်ငံသားအဖြစ်အတိအမှန်ပြုဖို့အတွက်တောင်းဆိုလာလို့ပါလို့တော့ပြန်ဖြစ်လာနိုင်တယ်ပေါ့။သူတို့တွေကထပ်ပြီးမှပေါ့နော်။ဒီအခွင့်အရေးကနေထပ်ဆင့်ပြီးမှတောင်းဆိုလာလိုက်ပါဖြစ်သွားနိုင်တယ်။အဓိကတော့ခုကပေါ့နော်ရိုဟင်ဂျာကိစ္စတွေလိုမျိုးပဲဟိုအတိုင်းသားအဖြစ်အတိအမှန်ပြုလာလို့ပါလို့ဒါတော့နောက်ဖြစ်လာမှာပေါ့နော်။ချင်းတိပြောလို့မရအောင်ဖြစ်လာနိုင်တာဖြစ်လာမယ်လို့လည်းကျင်းနေပြောလို့မရအောင်မဖြစ်ဘူးလို့လည်းပြောလို့မရဘူး။ဒါပေမဲ့သူတို့အခွင့်အရေးတစ်ခုပေးလိုက်တယ်လို့တော့ဖြစ်သွားတယ်။ဖြစ်သွားတဲ့အတွက်ကိုအဲ့ဒီအခွင့်အရေးပေါ်မှာထပ်ပြီးတောင်းဆိုလာရပါရင်တော့ထပ်လာဖြစ်လာနိုင်တယ
်။အခုသတင်းပတ်မှာတော့ရှမ်းပြည်မြောက်ပိုင်းကိုးကန်ဒေသကတိုက်ပွဲတွေသတင်းကျောင်းသားတပိတ်ချီတက်ပွဲသတင်းတွေဟာလူမှုမီဒီယာတွေသာမကပုံနှိပ်မီဒီယာတွေပေါ်မှာလည်းနေ့စဉ်ရက်ဆက်ဆိုသလိုမျက်နှာဖုံးသတင်းဆောင်းပါးတွေဖြစ်နေပေါ်ပြနေကြတာကိုတွေ့ရတယ်ဆိုတာတင်ပြရင်းမြမမီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ရပါတယ်။
မိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးဆက်မိုးဝေကူညီတင်ဆက်ထားတာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်အခုလိုဗုဒ္ဓဖူးညတိုင်းနားဆင်နိုင်ပါတယ်ဆက်ပြီးတော့ဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်ရှင်မြမနိုင်ငံကိုဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိတဲ့အမျိုးသားဒီပြည်နယ်များကိုအခြေခံတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံပြင်ဖို့ဒီ68ကြိမ်မြောက်ပြည်ထောင်စုနေမှာ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်တွေအပေါ်မှာဘလောက်ထိမျှော်လင့်ချက်ထားနိုင်ပါသလဲ။အကောင့်ထဲပေါ်နိုင်မဲ့အလားအလာဘလောက်ရှိနိုင်ပါသလဲဆိုတာကို UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားနဲ့ဦးကျော်စန်းသားဆွေးနွေးသုံးသပ်ထားတာနားဆင်ကြည့်ကြရအောင်ပါရှင်။
ညိုသောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့ပြည်ထောင်စုနေ့အတွက်ထုတ်ပြန်တဲ့ကြေညာချက်ထဲမှာမြန်မာနိုင်ငံကိုဒီမိုကရေစီရေးအမျိုးသားတန်းတူရေးနှင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးများအမကန်ချက်အပြည့်အဝရှိသည့်အမျိုးသားပြည်နယ်များကိုအခြေခံ၍စစ်မှန်သော Federal ပြည်ထောင်စုတည်ဆောက်ရန်ဆိုတဲ့သဘောတူညီချက်ကိုထည့်ဖို့အဲ့ဒီသဘောတူညီချက်ကိုချမှတ်ဖို့လက်မှတ်ရေးထိုးဖို့ဆရာတို့ကနိုင်ငံတော်အာဏာရှိပုဂ္ဂိုလ်တွေကိုဒါဆိုအထားတွေ့ရပါတယ်တကီဇန်နဲ့ပတ်သက်ပြီးကျွန်တော်ဆရာကိုမေးမြန်းလိုပါတယ်ပထမအဦးဆုံးဒီဆရာတို့ကြီးညာချက်ကိုလက်မှတ်ထိုးဖို့တောင်းဆိုမှုကဘယ်လောက်ထိဖြစ်နိုင်မယ့်အလားအလာရှိပါလဲခင်ဗျာ
ဒါကတော့ကျွန်တော်တို့တိုင်းသားတွေအားလုံးကတောင်းဆိုနေတဲ့အချက်ဖြစ်တယ်တစ်ဖက်ကပြန်ပြောမယ်ဆိုရင်ဒါကပြည်လုံးမှာထိုးခဲ့တဲ့စာချုပ်ရဲ့အခြေခံမူလဖြစ်တယ်ကျွန်တော်တို့နိုင်ငံဟာတိုင်းသားလူမျိုးပေါင်းစုံနဲ့စုစည်းထားတဲ့အနေအထားဖြစ်နေတော့အဲ့လိုသဘောထားနဲ့ဟိုကျွန်တော်တို့နားလည်မှုရရှိပြီးတော့မှအဲ့ရမျိုးကိုအကောင့်ထဲပေါ်မှပဲတိုင်းသားစီလုံးညီညီရေးရတော့ခိုင်ပါမယ်အဲအဲ့ဒီပေါ်မှလည်းဒီပြည်ရင်းစစ်ပြဿနာလည်းနည်းနည်းအေးချမ်းပြီးတော့ပေါ့လေဒါတော့ကျွန်တော်တို့အရှိကိုတက်ဆန်းလို့ရမယ်လို့ကျွန်တော်အဲ့လိုယုံကြည်တဲ့ပေါ်မှအဲ့ဒါလို့ဆုတူတာဖြစ်တယ
်ဒါတော့မျောလင်းချက်ပေါ်ဆရာရဲ့ဆရာရဲ့မျောလင်းချက်ဖြစ်စီကျင်တဲ့ဆန္ဒပေါ့ဆိုကျွန်တော်သိရင်ကလက်တွေ့မှာဖြစ်နိုင်မယ့်အလားအလာရှိပါလားတစ်ဖက်ကဒါကိုသဘောတူညီနေမယ်လို့ဆရာတို့ထင်ပါလားခင်ဗျာ
9ရက်နေ့တော့ကျွန်တော်တို့ဥအောင်မင်းတို့နဲ့တွေ့တယ်အဲ့မှာရှိနိုင်တယ်ဥအောင်မင်းတို့ကတော့ဒါကိုကတိမပေးနိုင်ဘူးသူတို့ကတော့ဒီ program move ကိုတော့ဒီဘူးရအဖြစ်လက်ခံတယ်ဒါကိုလာမယ့်နိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးပြီးတော့ရလာတဲ့ပဒီသဘောတူညီချက်နဲ့ညီပေါ့လေအဲ့လိုအကောင့်ထဲပေါ်သွားဖို့ဆိုတဲ့သဘောတော့ဖရက်ပြည်တော်စုကိုတော့ရေးဘူးရသဘောတော့တိစောက်ဖို့တို့လက်ခံတယ် ဲမဲ့သူတို့လိုချင်တဲ့မူပုံစံကဘယ်လိုလဲတော့မပြောတတ်ဘူးပေါ့ဗျာနော်ကျွန်တော်လိုချင်တဲ့ပုံစံကိုတော့သူတို့ကလက်ခံနိုင်တဲ့ပုံမပေါ်ဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုတာအရင်တုန်းကလည်း1948ခုဖွဲ့စည်းပုံဥပဒေဟာလည်းပဲတကယ်တော့သဏ္ဍန်ဆောင်တဲ့ Federal ပေါ့ Federal ပုံစံမျိုးကိုပြည်နယ်ပြည်မပြည်နယ်ရေးခွဲပြီးတော့လုပ်ထားကြတာပဲဖွဲ့စည်းပုံထဲမှာလည်းဥပဒေတွေပြည်နယ်လုပ်ပိုင်ခွင့်တွေပိုင်းခွဲထားကြတာပဲဒါပေမဲ့အနှစ်သာရအဖြစ်သာ Federal မဟုတ်လို့တိုင်းရင်းသားဆရာတို့တိုင်းရင်းသားတော်လှန်ရေးတွေဆက်လက်ပြီးဖြစ်နေရတာမဟုတ်ဘူးလားခင်ဗျာအဲ့တော့အခုလည်းပဲ
ဟုတ်ပါတယ်ဟုတ်ပါတယ်
အခုလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့သူတို့ယုံကြည်ရဲဆိုတာဘယ်လိုပုံစံမျိုးလဲသူတို့ဟာအရင်လိုပဲအခု2008ဖွဲ့စည်းပုံလည်းဖက်ဒရယ်ဆိုတဲ့ပုံစံမျိုးလိုလုပ်ပြထားတာပဲဘလောက်ကွဲလွဲလာလိမ့်မယ်ထင်ပါလဲသူတို့ယုံကြည်မှုကဒီခါတဲ
့အေးအဲ့ဒါဆွေးနွေးတဲ့ခါကျမှဘောဟိုအဖြစ်ပေါ်မယ်လိမ့်မယ်လေသူတို့ကတော့ဒီ49ရက်84ရက်အခု2008ရက်အဲ့ဒီဖွဲ့စည်းပုံတွေကိုဒါပြည်နယ်တွေရှိနေတယ်အဲ့ဒါတွေကဟုတ်ကဲ့ဗောဖယ်ရယ်စနစ်ပါပဲဆိုတဲ့သဘောမျိုးကိုတို့ကတော့တစ်ဖက်ကဟုတ်ကဲ့ဗောလေတခါတလေအဲ့လိုထုတ်ဖို့ပြောနေတဲ့သဘောမျိုးတွေရှိနေတယ်ဗျဒါကြောင့်ကျွန်တော်တို့တောင်းဆိုတဲ့ဒီဖယ်ရယ်ကတော့ကျွန်တော်တို့ကတော့ခုနကဒီစာတမ်းထဲမှာဖော်ပြထားတယ်လို့ဗောဗျာနော်အမျိုးသားဒီမိုကရေစီရေးမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်တတ်တမ်းခွင့်အခွင့်အရေးများအမကန်ကျဲပြီးဝရှိသည့်အမျိုးသားတည်နယ်များကိုအခြေခံယူဆိုပြီးတော့မှကျွန်တော်ထည့်တာ ਨੇ ဒါတော့ဒီနယ်ဆိုတာဒီနယ်တို့တိုင်းတို့နဲ့ဟိုဆက်စုပြီးတော့မှဖွဲ့ထားတဲ့ဖက်ဒရယ်ပြည်ထောင်စုမျိုးကိုကျွန်တော်တို့မလိုချင်ဘူးကျွန်တော်လိုချင်တာကတော့အမျိုးသားဒီနယ်အမျိုးအများဒီနယ်ပေါ့နော်ဟိုမှာတချို့ဟိုမှာဥမာတို့တနင်္သာရီတိုင်းတို့အေယော်ဒီတိုင်းတို့စသည်ဖြင့်ပေါ့နော်အဲ့လိုရောနှောနေတဲ့နေရာမှာတော့အမျိုးသားများဒီနယ်ဆိုပြီးတော့မှပေါ့အဲ့ကျွန်တော်တို့ကတော့အဲ့လိုထည့်ချင်လိုချင်တယ်ဗျာ
အဲ့တော့အချင်းချင်းပြောရဆိုဆိုရင်ဗမာပြည်မကိုတိုင်းခွန်းတိုင်းအဖြစ်နဲ့သတ်မှတ်ပေးထားတယ်ဒီဟာကိုဆရာတို့ကအဲ့လိုပုံစံမျိုးမသတ်မှတ်ချင်ဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကမလိုလားဟုတ်ကဲ့အဲ့ဒါမျိုးလေ
တပြည်နယ်ပဲသတ်မှတ်မယ်ဗမာပြည်
ဟုတ်ဗမာကိုဗမာပြည်နယ်ကိုတစ်ခုသတ်မှတ်မယ်နောက်တစ်ချို့ရောနှောနေတဲ့နေရာတွေကိုတော့ဒါကတော့ဟိုဇာဘောအမျိုးသားမြတ်ပြည်နယ်ဖြစ်ပေါ့လေကျွန်တော်တို့အဲ့လိုသတ်မှတ်ချင်တယ်ပေါ့
အခုဆရာတို့ဆွေးနွေးလာတဲ့အထက်မှာဥအောင်မင်းတို့နဲ့ဆွေးနွေးတဲ့အထက်မှာအဲ့ဒီချက်ကဆရာတို့ဘက်ကတင်ပြတာရှိပါသလား
အာမပြောရသေးပါဘူးဒီကိစ္စတွေကတော့အသေးစိတ်ဟိုနိုင်ငံရေးဆွေးနွေးတဲ့ခါမှာပဲလည်းဆွေးနွေးမှာပ
ါဆိုတော့ဟုတ်ကဲ့ဆရာဒီသဘောဆရာတို့ရဲ့တောင်းဆိုမှုအတိုင်းအတိအကျအကောင့်ထဲဖြစ်လာဖို့အတွက်အခက်အခဲတွေကိုဆရာတို့ဘယ်လောက်ထိကြုံမြင်ထားပါလဲဆရာ
အာအခက်အခဲတော့အများကြီးပါပဲဒါတွေကတော့ဖြတ်ကျော်ရမလဲကျွန်တော်တို့ကတော့အဲ့ဒါလို့မလုပ်ရင်တန်းတူတဲ့အနေအထားမရှိရင်တကယ်ခိုင်မာတဲ့စီးလုံးညီမျိုးကြီးရလဲဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့အဲ့ဒါကတော့ဆရာတို့ဘက်ယုံကြည်ချက်ပေါ့ဆိုတော့ဟိုဘက်ကတကယ်တမ်းပေးပါမလားဆိုတဲ့အချက်ကိုကျွန်တော်သိချင်ပါတယ်။ဥပမာဖြင့်အစိုးရအုပ်ချုပ်ရေးပိုင်းစမဏဥသိန်းစင်ခေါင်းဆောင်တဲ့အစိုးရပိုင်းနဲ့ဥပမာဖြင့်တက်မတော်ရှိရဲအဲ့ဒီနောက်မှာတခါသူတို့ရဲ့နိုင်ငံရေးပါတီတွေရှိရဲဆက်သဖြင့်အဲ့ဒါတွေကိုနှွမ်းခြုံကြည့်ရင်ဆရာသဘောတူညီမှုရနိုင်ပါမလားဘယ်ကန္တာကအပြင်းထန်ဆုံးကန့်ကွက်လိမ့်မလို့ထင်ပါလဲတကယ်ဆို
အဲပြောမယ်ဆိုရင်တော့သူတို့ဘက်ကလက်ခံဖို့တော့ခက်တယ်အပြင်းထန်ဆုံးကန့်ကွက်မှာတော့တတ်မတော်လိုင်းကဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်လေဘာကြောင့်လဲဆိုတော့တတ်မတော်လိုင်းကဆိုရင်ဒီ62ခုအာဏာသိမ်းကလေးကဘုကျုပ်ကြီးနေဝင်းကတော့ဥမာဒီဟိုမဟာလူမျိုးကြီးဝါဒအမြင်ကိုကောင်းကောင်းကြီးရိုက်တွင်းထားတယ်ဗျနောက်ပြလာတဲ့အစိုးရတွေကလည်းဒီနဝတနာအဖအစိုးရကလည်းအဲ့ဒါလိုပါပဲတစ်ဖက်ကအဲ့ဒါကိုဖတ်ရိုက်သွင်းထားတယ်နောက်ပြီးတော့တပ်မတော်ကိုပို့ပြီးတော့အခွင့်အာဏာတွေပေးထားတယ်အဲ့ဒါကြောင့်ဒီတပ်မတော်ကတော့အယူဆပိုင်းမှာဒီဟိုပိုင်းမှာပေါ့လေသူတို့ကတော့ဒီလက်ရှိသူတို့အာဏာရှိနေတဲ့အပေါ်မှာသူတို့ကတော့ဒါကိုလွယ်လွယ်နဲ့တော့ဟိုစွန့်လွတ်ပို့ခဲရင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့လိုဆိုရင်ဘာဆက်လုပ်ကြမလဲခင်ဗျာဆရာ
အဲ့ဒါလိုပဲပဲလေကျွန်တော်တို့ကလည်းတစ်ဖက်ကတန်းတူညီမျှမှုမရှိဘူးဆိုရင်ဒီအတုအယောင်ပြည်တော်စုနဲ့ဆက်သွားနိုင်မယ်ဆိုရင်တော့တိုင်းသားစီလုံးမျိုးကြီးကိုတိဆောက်နိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်။အဲ့လိုမတိဆောက်နိုင်ရင်ဒီကျွန်တော်နိုင်ငံလည်းအေးချမှာမဟုတ်ဘူး။အဲ့လိုမငြိမ်းချမ်းရင်တိုးတက်မှုဆိုတာလည်းရှိမှာမဟုတ်ဘူး။ရှေ့တိုးလို့မရဘူးလို့ကျွန်တော်မြင်တယ်။
နောက်တစ်ခုကပြေခါရစေးဘာညာကြည့်ရင်တိုင်းရင်းသားတွေဘက်ကကြည့်မယ်ဆိုရင်လည်းကချင်နဲ့ဆက်လက်ပြီးတော့တိုက်နေစေတအောင်ပလောင်နဲ့ဆက်လက်ပြီးတော့ဖြစ်နေစေအခါဒီရဲ့ပိုက်မှာပဲကူကန်က ဖုန်ကြားရှင်တို့အဖွဲ့ကတစ်ခါတစ်မျိုးဖြစ်လာပြန်တယ်ဆိုတော့ဒီဟာတွေကြီးရင်လက်ရှိတိုင်းရင်းသားတွေနဲ့ဆက်ဆံတဲ့အနေအထားမှာလည်းပဲအခြေအနေကတောင်းတာတဲ့ပူဆိုးလာတယ်လို့ဆိုရင်တော့ဆရာဘယ်လိုပြောမလဲခင်ဗျာ
ဒါလည်းတစ်ဖက်ကလက်တွေ့ပိုင်းမှာတော့တိုက်ပွဲတွေပြင်းထန်နေတယ်ဆိုတဲ့အနေအထားမှာတော့ဒီကျွန်တော်တို့တိုင်းရင်းသားတွေလူလာတဲ့ပုံစံကိုဟိုတတ်မတော်လိုင်းကမလူလာဘူးဆိုတဲ့သဘောထားမျိုးကိုလက်တွေ့ရပေါ့ဗျာသူတို့ပြနေတယ်လို့ကျွန်တော်တို့တစ်ဖက်ကလည်းအဲ့လိုဟိုယုံကြည်တယ်ဗ
ျဆိုတော့အဲ့ဒီတိုင်းရင်းသားတွေဘက်ကရောဘယ်လောက်ထိတညီတညွတ်သေးရှိနေလဲတစ်ဖက်ကတချို့ကတော့ဒီပြစ်ခတ်ရစေးရေးအတွက်ဆရာတို့တွေကဥဆောင်ပြီးတော့ဒါဆက်လက်မတက်ကျူးစက်နေတယ်တစ်ဖက်ကတော့တိုက်ပွဲတွေဆက်လက်ပြီးတော့ဖြစ်နေတယ်ဆိုတော့အဲ့ဒီတိုက်ပွဲဖြစ်နေတဲ့အင်အားစုနဲ့ညဉ့်ဉန်ရေးအတွက်ကျူးစက်နေတဲ့အင်အားစုကြားမှာရောသဘောကွဲလွန်မှုရှိပါလားမတက်သဘောတူညီမှုရှိကြပါရဲ့လား
အော်တဘောထားကွဲလွန်မှုမရှိဘူးခင်ဗျကျွန်တော်တို့ NCC တီနေနဲ့ကနေ့ဆွေးနွေးနေတဲ့အနေအထားပေါ်မှာနော်ဟိုကချင်တို့ပလောင်တို့အဲ့ဒီကိုကတို့ကတော့အားလုံးဟိုတဘောတူညီမှုရှိနေတယ်ကျွန်တော်တို့ဒီတောင်းဆိုတဲ့ဒီဟိုကြပေါ့ကျွန်တော်နဲ့အတူတွဲပြီးတော့ပေါ့လေတစ်ဖက်ကဆွေးနွေးနေတယ်တကယ်လို့ဆွေးနွေးမှုနားလည်မှုရသွားရင်တို့လည်းကျွန်တော်နဲ့အတူပေါ့ဒါဟိုကြပေါ့နိုင်ငံရေးဆက်ဆွေးနွေးဖို့ဒီပြခရရစရေးကလည်းဟိုစားနားလည်မှုရသွားမယ်လို့ကျွန်တော်တို့ထင်တယ်လေ
ဆိုတော့အခုဆရာတို့ကအစိုးရနဲ့ဆွေးနွေးနေရယ်ဆွေးနွေးနေတော့ဆရာတို့နဲ့သဘောတူညီတဲ့အဲဒီတိုင်းရင်းသားအင်အားစုတွေကိုခင်ဗျားတို့လည်းအပြစ်ခတ်ကိုရထားကြကျွန်တော်တို့ဆွေးနွေးနေတယ်အဲဒါကသေပြောက်ပဲဖြစ်တယ်ဆိုတာမျိုးတားလို့မရဘူးပေါ့မဖြစ်နိုင်ဘူးကွာတို့
အေးလောလောဆယ်တော့ကျွန်တော်တို့ဘက်ကလေဒါကျွန်တော်မြင်တာကတော့ကျွန်တော်တို့ဒီတိုင်းသားတွေဘက်ကဒီနဲ့ကြော်ပြီးတော့အစိုးရကိုအစိုးရတပ်မတော်ကိုတော်ပြီးတော့တိုက်ခိုက်တာမျိုးလို့အစိုးရရဲ့အုပ်ချုပ်ရေးကိုတော်ပြီးဖျက်ဆီးတာမျိုးလို့မလုပ်ပါဘူး။ဒါပေမဲ့ကျွန်တော်ဟိုဥစားပေါ့ကျွန်တော်လှုပ်ရှားမှုခွင်တွဲမှာပဲကျွန်တော်ယက်တည်နေတယ်။အစိုးရတပ်ကပဲဟိုထိုးစစ်တည်ဆင်းနေတယ်ဆိုတဲ့သဘောမျိုးတော့ရှိတယ်ဗျ
။ဟုတ်ကဲ့ဆရာတို့အခုအစိုးရဘက်နဲ့ညဉ့်ဉန်းရေးအတွက်အပြစ်ခတ်ရဆေးရေးအတွက်စတင်ပြီးတော့ဆွေးနွေးလာတယ်ဆွေးနွေးလမ်းစဉ်ကိုချမှတ်ပြီးတော့တွေ့ဆုံဆွေးနွေးလာခဲ့ကြတာလည်းနှစ်တော်ကြာခဲ့ပြီဖြစ်ပါတယ်ဒီနေ့ပြန်ပြောင်းသွင်းသိုင်းရင်ဘယ်အချက်ဟာဖြစ်ငါတို့ဟာထိထိရောက်ရောက်အောင်မြင်မှုရှိခဲ့ပြီးဘယ်အဆင့်ကိုရောက်ခဲ့ပြီးဘယ်လို breakthrough ဖြစ်ခဲ့ပြီးလို့ဆရာတို့ပြောနိုင်ပါလားတစ်စုံတစ်ခု
အေးချက်အဟိုတစ်ခုပြောနိုင်တာကတော့အရင်ကတလျှောက်လုံးမှာကျွန်တော်တို့တောင်းဆိုတဲ့ဒီအမျိုးသားတန်တူရေးတို့ကိုပိုင်ပြတန်းခွင့်တို့ဖယ်ရယ်စနစ်တို့ဆိုတဲ့ဟာကိုအစိုးရဘက်ကလက်မခံခဲ့ဘူးဗျအခုကတော့ယူရသဘောအဖြစ်ပေါ့ဗျာဒါကိုလက်ခံတယ်ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲမှာဆက်ဆွေးနွေးမယ်ဆိုတဲ့ပုံစံမျိုးပြောလာပြီလေအဲ့မှာရှိလို့ရရင်နားလည်မှုခိုင်မာသွားရင်ကြံတဲ့ပိုင်းတွေကတော့ရှိလို့ရနိုင်လိမ့်မယ်လို့တော့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ဆရာနောက်ဆုံးမေးချင်တာအဲ့တော့အဲ့လိုသဘောတူညီမှုတိုးတက်မှုရလာတဲ့ဆိုတဲ့အစိပ်ပိုင်းထဲမှာတက်မတော်ဘက်ကသဘောတူညီမှုရောပါပါလားဆရာတို့နဲ့နိုင်ငံရေးဆွေးနွေးတဲ့အခါသူတို့ပါမလားသူတို့ကဒါကိုလက်ခံပြီလားဆရာစောစောပြောတဲ့အချက်ကို
အေးအရင်တုန်းကတော့ဥစားပေါ့သူတို့နဲ့အတူကျွန်တော်ဩဂတ်လထဲမှာသဘောတူခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာသူတို့ကတော့ကြံတဲ့အချက်တွေကိုအုံးမကူပါပြတန်းခွင့်တို့စသည်ဖြင့်ပေါ့နော်သူတို့ကလည်းဖယ်ရက်ဆိုတဲ့စကလုံးကိုလည်းမကြိုက်ဘူးဗျကူပါပြတန်းခွင့်ကိုလည်းသူတို့ကပြင်ကျင်တယ်ဥပဒေနဲ့ညီကူပါပြတန်းခွင့်ဆိုပြီးတော့မှသူတို့ကထည့်ကျင်တယ်အဲ့ဒီမှာတော့ဒီနောက်ပိုင်းမှာတော့သူတို့ကတော့ဒါကိုတော့ဒီထောက်ပြီးမပြောဘူးပေါ့ဗျာဒါပေမဲ့တခြားချက်လက်တွေကိုတော့သူတို့ပြောတဲ့တပ်ပိုင်းဆိုင်ရာတွေညာတွေစသည်ဖြင့်ပေါ့နော်အဲ့ဒီဟာတွေကိုတော့ဥစားပေးပြီးပြောလာတယ်တိုက်ပွဲတွေနဲ့လည်းတော့အလုပ်ဖြစ်လာတယ်။ဒါမျိုးတော့ရှိတယ
်။ဦးကျော်စံသားရဲ့မြမရေးတုံသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီဇန်ကိုတော့ဗုဒ္ဓဘူးနေ့ညပိုင်းနဲ့တောက်ကြမနက်ခင်းနေမှာနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ရန်ကုန်တက္ကသိုလ်ပြမဝင်းကြီးထဲမှာပျော်ရွှင်စရာတက္ကသိုလ်ကျောင်းသားဘဝပြန်လည်ရနိုင်ကြဖို့နဲ့နိုင်ငံတကာအဆင့်မီတက္ကသိုလ်ကျောင်းကြီးတစ်ခုပြန်ပြီးတော့ဖြစ်အောင်ဘယ်သူတွေကဘလို့စ조사နေကြသလဲဆိုတာကို VOA သတင်းတောက်မတ်တိန်ကြီးလင်းကမြန်မာတခွင်အစီအစဉ်မှာတင်ပြထားပါတယ်ရှင်နားဆင်ကြည့်ကြရအောင်ပါ
No, ပေါင်း25နှစ်ကြာကြာတိတ်ဆိတ်ငြိမ်သက်နေခဲ့တဲ့ဒီပြမရန်ကုန်တက္ကသိုလ်ကြီးဟာအခုဆိုရင်တော့ပြန်လည်အသက်ဝင်လှူရှာနေပါပြီ။တက္ကသိုလ်ကျောင်းသားကျောင်းသူတွေရောဆရာဆရာမတွေနဲ့အမုတ်ခတွေပါမကျန်းပျော့ပျော့ပပဆင်နွှဲလေးရှိကြတဲ့ဒီမိတ်ဆုံစားပွဲတွေဂီတပဒေတာပွဲတွေကိုအစဉ်လာမပြတ်ပြန်လည်ဆင်နွှဲနေကြတဲ့အကြောင်းကိုတော့ဒီတစ်ပတ်မြန်မာတစ်ခွေအစီအစဉ်မှာလေ့လာကြရအောင်ပါရှင်
။ညာချောညိုညိုဘုန်းကိုရတက္ကသိုလ်မှာကျောင်းစာပေဂီတနဲ့လား
ရန်ကုန်တက္ကသိုလ်ယူပမေဒါဌာနကကျောင်းသားဟောင်းများရဲ့စရုပ်ထအကျဉ်းရောက်ဆရာတော်ဝဲကိုရန်ကုန်တက္ကသိုလ်အဓိပတိလမ်းထဲကနားနေဆောင်အာစီမှာကျင်းပခဲ့ပါတယ်။ယနေ့ဘက်ကျောင်းသားများမိတ်ဆုံစားပွဲကိုတော့ရန်ကုန်တက္ကသိုလ်ရဲ့အထင်ကြီးရာတစ်ပုတ်ပင်အောင်မှာကျင်းပခဲ့ရပါ။မိခင်စာတင်ကျောင်းကြီးမှာပဲဆရာဆရာမတွေကိုပူဇော်ကြတော့ကြတငယ်ချင်းဟောင်းနေတဲ့ပြည်လဲဆုံတွေ့ရတာကြောင့်အယံမဲဝမ်းသာပီတိဖြစ်ရတယ်။ရန်ကုန်တက္ကသိုလ်ကျောင်းထွက်ဖြစ်ရလို့ဂုဏ်ယူမိတယ်လို့လည်းကျောင်းသူဟောင်းတွေကအခုလိုကြီးဖွင့်ကြပါတယ်
။ငယ်ငယ်တုန်းကကျောင်းတက်တဲ့ဘဝကပြန်သတိရတာပေါ့။ကျောင်းပြီးသွားတာနှစ်20လောက်ရှိပြီဆိုတော့လေအယံပျော်တာပေါ့။တငယ်ချင်းတွေလည်းပြန်ဆောင်ရတယ်။ငယ်ငယ်တုန်းကလိုပဲအကုန်လုံးပြန်သတိရတော့တငယ်ချင်းတွေလည်းအများကြီးပဲဆိုတော့လေ။ဟုတ်ကဲ့။ဆရာတွေလည်းပြန်တွေ့ရတော့ဘယ်လောက်ပဲတက်ကြည့်သွားကြည့်သွားဆရာကြီးလည်းကိုယ်ဆရာကြီးပဲပေါ့နော်အခုလည်းဘလောက်ပဲတက်ကြည့်သွားကြောင်းငယ်လို့ပဲပြန်ခံစားရပါတော့ငယ်ချင်းတွေတို့ရအဲ့ဒါတစ်လလုံးတစ်လနှစ်လလောက်စိတ်ထဲမှာပျော်နေတာပေါ့
ဒီเจ้าကြီးမှာတက်ရတာအရန်ခုံယူဖို့ကောင်းပါပဲဘာလို့လဲဆိုတော့ဒီเจ้าကြီးကဒီနိုင်ငံလုံးမှာတကယ့်ကိုအကြီးဆုံးเจ้าကြီးလည်းဖြစ်တယ်လीအဲ့တော့ပညာရေးနဲ့ပတ်သက်လို့ရှိရင်လည်းပဲပန့်ပိုးတာကြီးလည်းကောင်းတယ်ဒီเจ้าမှာအမတို့တောက်လျှောက် research လုပ်ခဲ့တာကြီးလည်းကောင်းတယ်အဲ့ဒီအတွက်ကြောင့်မို့လို့ခုံယူရလी
ရန်ကုန်မြမတက္ကသိုလ်ရဲ့ထင်ရှားတဲ့ပြရုပ်တင်ကေတာတွေဖြစ်တဲ့ဘွယ်နင်းသပင်ခမ်းမတစ်ပုတ်ပင်ယူတတန်ခမ်းမတက္ကသိုလ်စာကြည့်လိုက်ရင်ရှိတဲ့အဓိပတိလမ်းထဲမှာကျောင်းသားဟောင်းတွေတစုတဝေးတည်းပြန်လည်ဆုံတွေ့ပြီးပထမဆုံးအကြိမ်ကျင်းပခွင့်ရတဲ့ယူပဗေဒဌာနရဲ့ဆရာကတော်ပွဲကတော့ထူးခြားတဲ့အခွင့်အရေးဖြစ်တာကြောင့်ဂုဏ်ယူမိတယ်လို့ပွဲဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌကပြောပါတယ်
။ဒီမြန်မာနိုင်ငံပညာရေးသမိုင်းမှာအထင်ကြီးရပြရုပ်ကဒါအလုံးသိကြတဲ့အတိုင်းပဲဘွယ်နင်းသပင်ရဲ့တဲ့ပုတ်ပင်ရဲ့အာစီရဲ့ပေါ့နော်အဲ့တော့ဝင်းနေသမီးကတော့ပွဲတွေပြီးတယ်အဲ့တော့ကျွန်တော်တို့ကဆရာကြီးဆရာမကြီးတွေကိုအာစီထဲမှာကြောခွင့်ရတယ်ပြီးတော့တစ်ခါမှနော်မရဘူးတဲ့အခွင့်အရေးလေးတခုဒီမှာရလိုက်တယ်အဲ့ဒါပါလဲဆိုတော့တဲ့ပုတ်ပင်အောင်မှာအခုလို့ညစာစာဝေးကြီးကိုအောင်မြင်တဲ့ပထမဆုံးအချိန်ပြုလုပ်ခွင့်ရတဲ့တကကျွန်တော်တို့ယူပပီကအဓိကကျောင်းသားများကူစားဂုဏ်ယူပါတယ်
တိတ်ဆိတ်ငြိမ်သက်နေခဲ့တဲ့ရန်ကုန်တက္ကသိုလ်ကိုအဖက်ဖက်ကနေပြန်လည်အသက်သွင်းနေတဲ့အချိန်မှာအခုလိုတစ်ပုတ်ပင်ဝင်ထဲမှာညစာစားပွဲကျင်းပတာဟာလည်းအတိတ်ကိုပြန်လည်သတိရစေတယ်လို့ရန်ကုန်တက္ကသိုလ်ပါမုခ္ခချုပ်ဒေါက်တာအောင်သူကဆိုပါတယ်
။ရန်ကုန်တက္ကသိုလ်ကချစ်ချင်တာတော့အဲ့ဒီ Vibrant Campus Life ပေါ့။အရင်တော့လိုပဲရှင်သန်နေတဲ့တက္ကသိုလ်ကြီးပေါ့။တက္ကသိုလ်ထဲမှာပြောကြပါကြပညာသင်ကြဒီဘဝကြီးကိုပြန်ရောက်အောင်ရဲ့နောက်ကနိုင်ငံတကာအဆင့်မီတက္ကသိုလ်ဖြစ်ဖို့ရအတွက်အချိန်ဟုန်မြင့်မြင့်နဲ့လုပ်နေတာပါ။ပြီးတော့ဒီမတ်ကြောက်တွေထဲမှာဒီမှာလောက်လိုက်နဲ့ရောရောရွှေရွှေနဲ့လုံနေတဲ့ပွဲလေးတစ်ပွဲရလဲရခင်အတိတ်ကိုပြန်သတိရသေးတယ်အမှတ်ကြောက်တစ်ခုပါပဲ
အစင်လာကြီးခဲ့တဲ့ရန်ကုန်တက္ကသိုလ်ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဦးတန်လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းမြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုစတဲ့အရေးချင်းရှိတဲ့အထင်ကရပုဂ္ဂိုလ်ကြီးတွေကိုမွေးထုတ်ပေးခဲ့တာပါလူငယ်တဲ့နှစ်ပေါင်း40ကျော်50လောက်တုန်းကရန်ကုန်တက္ကသိုလ်ဟာနိုင်ငံတကာတန်းဝင်တက္ကသိုလ်ကြီးတစ်ခုဖြစ်ခဲ့တဲ့အကြောင်းကိုတော့ပမောက်ခတ်တဦးကပြောပြပါတယ်
ရန်ကုန်တက္ကသိုလ်ဘောပေါ့ကျွန်တော်ဗမာပြည်မှာပထမဆုံးပေါ်ခဲ့တဲ့တက္ကသိုလ်လည်းဖြစ်တယ်ရှေးအကျဆုံးတက္ကသိုလ်လည်းဖြစ်တယ်ကျွန်တော်1950 60လောက်မှာဆိုရင်အရှိတောင်အရှက်မှာဒါတော်တော်လေးနာမည်ကြီးခဲ့တဲ့တက္ကသိုလ်တခုပေါ့လေအခုကျွန်တော်ဥပမာကျွန်တော်အဖိုးတွေရန်ကုန်တက္ကသိုလ်တက်တုန်းကဆိုရင်သူတို့နဲ့အတူလာတက်တာဘင်္ဂလားဒေ့ရှ်ကရှိတယ်ကျွန်တော်တို့သရီလင်္ကာတို့စင်ကာပူကရှိတာ哦အဲ့ဒီအချိန်လောက်ကဆိုရင်သူတို့ရဲ့ပထမဆုံး first destination ပေါ့အတက်ချေဆုံးကအင်္ဂလန်ပေါ့အင်္ဂလန်မှာမဖြစ်ခဲ့လို့ရှိရင်ဒုတိယရန်ကုန်တက်သူတို့တက်ဖြစ်အောင်လာတက်ရတယ်ဆိုတာလို့ဒီနာမည်ကြီးခဲ့ပါတယ်ဒါပေမဲ့အကြောင်းကြောင်း1960နောက်ပိုင်းလောက်မှာကျွန်တော်ရန်ကုန်တက်သူကအချိန်ဖြည်းဖြည်းချင်းကျော့ခဲ့ပြီးတော့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုလည်းကြာဆင်းခဲ့ပါတယ်ပေါ့
2013ခုနှစ်မှာဘွဲ့ကျော်ကျောင်းသားတွေပြန်လည်လက်ခံပြီးရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မီဖြစ်အောင်အားသုံးခွန်ဆိုင်စူးစမ်းနေကြပါတယ်ရှေ့ဆက်လှုပ်ဆောင်သွားမယ့်လုပ်ငန်းစဉ်တွေကိုတော့ပမောက်ခချုပ်ကအခုလိုပြောပါတယ်
နောက်ပြီးတော့ဆက်လောက်ရမှာကဒုတွေအခုရေးဆွဲနေတဲ့ဥပဒေတွေပေါ့ခိုင်ခိုင်မာမာနဲ့ကိုပိုင်စီမံကမ္ဘာရတဲ့တက္ကသိုလ်တွေဟာမကြမတည်တွင်ပေါ်ပေါက်လာတော့ဒါတွေကအုပ်ချုပ်ရေးဘိုင်းနဲ့ဆိုင်တာနောက်ပိုင်းလိုအပ်မာတွေကတော့ဘာတွေလဲဆိုရင်ဒုတွေက when I need a capacity building the box. When that capacity building domain, shouldn't a capacity building at all? Talent the court had appeared at Mabuyao. Now could hang out the garnet Saturday area. A young Yabiala be dead with Nangago in a tech John Narigo. Which will be Nami Chibare.
ทั้งกว่างาเซ่ชอบเซ่คนเซ่คุณนิดมาโรฉันคงตักตัวเจ้าหน้าบัวฮะเอ็มแต่มาเปลี่ยวเสียก้าวในลู่เจ้าหน้าห้องนี่ก็ซาเป้กีตาซาเรนุบยินยานิมิโอจงเนี่ยพบยากเกจาวาเร่เอรีลู่ฉันคงตักตัวเจ้าหน้าบัวเปลี่ยนยาเอาสาวนี่เจ้าหน้าเจ้าหนูดีกว่าเลยเปลี่ยนเลยเล็กขนาดพี่พี่บาร์เร่แล้วสิเอียสาวเจ้าหนูเลยมันนุ่นนุ่นใส่งาเลยตู้เย่สาวนี่ด้วยจงหัวพุ่ยหาวาเร่สาวนี่อาจจะช้าเมโรลงมาเปลี่ยวก้าวในล
ခန်းပြင်ဆင်အားစာအကုန်အဆင်ပြေရယ်အဲအစားအသောက်ကောနောက်ပြီးတော့ဟိုအရင်တော့ကလောက်ခဲ့တယ်လို့မျိုးညစာစားပွဲကြီးကျင်းပါရယ်နောက်ပြီးတော့ဟိုအဆောင်နှစ်တကူနေနာရီလည်းကျင်းပါရယ်ဟိုအရင်တော့ကပုံစံတိုင်းပြန်ဖြစ်သွားတယ်ပြောရ
ရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအဆင့်မီဖြစ်လာနိုင်အောင်ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေနဲ့လည်းနားလည်မှုစာချုပ်နွားတွေထိုးထားပြီးပညာတော်သင်ကျောင်းသားတွေဆီလွှင့်နေပါတယ်။ရန်ကုန်တက္ကသိုလ်ကနေဒေသတွင်းမှာအရေးအချင်းပြည့်မီတဲ့ကျောင်းသားတွေမြန်မြန်ဆန်ဆန်မွေးထုတ်နိုင်ဖို့စ조사နေတယ်လို့လည်းဗမောက်ခချုပ်ကဖြည့်ဆွတ်ပါတယ်
။ဒီဆရာတို့လည်းမှန်းတာကတော့ဆရာတို့ရဲ့ကျောင်းသားတွေကိုနောင်၁၀နှစ်ဆိုရင်ဒေသတွင်းသာမကနိုင်ငံတကာအဆင့်ထိကိုရောက်အောင်ဒီဒေတာနဲ့ဆိုတာအာဆီယံအဆင့်ကိုတော့ဆယ်နှစ်တွင်ချော့ချော့မောမောနဲ့မြန်မြန်ဆန်ဆန်နဲ့ရောက်သွားလိမ့်မယ်ဒါတည်းလဲစောချင်းစောမယ်ပေါ့နောက်ကြဆုံးတော့ဆယ်နှစ်မှန်ပါတယ်ဒေတာတွင်အဆင့်ကိုရောက်အောင်နောက်ကြလို့ရှိရင်တော့ဆရာတို့ဒါတည်းလဲစောရောက်အောင်လဲတန်နေဆုံးကြိုးစားနေပါတယ
်ရန်ကုန်တက္ကသိုလ်ကကျောင်းသားကျောင်းသူတွေအနေနဲ့အာဆီယံစကောလာရှစ်ဆုကိုထူတဲ့ကမဟာသိပ္ပံပွဲတစ်ဆုပါရဂူပွဲ6ဆုကိုစုဖူးနိုင်ပြီဖြစ်ပါတယ်2020ခုနှစ်ကစပြီးရန်ကုန်ယူနီဘာစီတီရဲ့လို့ဖွင့်လှစ်ခဲ့တဲ့ဒီရန်ကုန်တက္ကသိုလ်ကိုနှစ်ပေါင်းတော်ကြာစာသင်ခန်းတွေပိတ်ထားရကနေဒီ2023ခုနှစ်ကစပြီးဘွဲလွန်သင်တန်းတွေအပြင်ဘွဲကြိုသင်တန်းတွေကိုပါနိုင်ငံတကာအဆင့်မီဖွင့်လှစ်နိုင်အောင်ကြိုးစားနေကြပါတယ်ရှင်ကျွန်မတင်ကြီးလင်းပ
ါမတင်ကြီးလင်းတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်အပတ်စဉ်ဗုဒ္ဓဖူးညတိုင်းနားဆင်နိုင်ပါတယ်ဘုရားဘုရားညအတွက်ဒီအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာပါဒီအစီအစဉ်ကိုည10နာရီကနေ17နာရီထိလည်းအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်မနေ့ပြန်ကြာသာပတင်းနေ့မနေ့ပိုင်းထုတ်လွှင့်ပေးမယ်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ဖို့တဘူးနဲ့ညအတွက်အစီအစဉ်နေမကြခင်ဆုံးသက်ပါမယ်အဆုံးမသက်ခင်ကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါရှင
်ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့ဧပြီလကစလို့လူပေါင်း 9,300 ကျော်တည်ဆုံးခဲ့ရတဲ့ပရိပခတ်နဲ့ပတ်သက်လို့ယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြည်ထောင်နိုင်ငံကခေါင်းဆောင်တွေဆွေးနွေးဖို့ရှိနေတဲ့အချိန်မှာပဲတိုက်ပွဲတွေလည်းဒီကနေ့ထိဆက်လက်ဖြစ်ပွားနေပါတယ်ယူကရိန်းရှေ့ပိုင်းကခွက်တွဲရေးသဘုံတွေထိန်းချုပ်ထားရာဒေါနက်စ်မြို့ကဘတ်စကားဂိတ်တစ်ခုမှာလက်နက်ကြီးထိမှန်ခဲ့တဲ့အတွက်လူ2ယောက်တက်မနေသေဆုံးတဲ့အကြောင်းလဲသဘုံတွေနဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းကတာဝန်ရှိသူတွေကပြောပါတယ်ဒဗက်စ်ဝေးမြို့နီးမှာသဘုံတွေရဲ့တက်ခတ်မှုကြောင့်စစ်သား19ယောက်တက်မနေသေဆုံးပြီး88ယောက်တန်းရရတယ်လို့လဲယူကရိန်းစစ်တပ်တာဝန်ရှိသူတွေကပြောဆိုထားကြတာပါယေမန်နိုင်ငံမှာလွန်ကြိုရေးအခြေအနေဆိုးဝါးလာနေတဲ့အတွက်အမေရိကန်ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကယေမန်နိုင်ငံထဲမှာရှိတဲ့တန်ရုံတွေကိုပိတ်လိုက်တဲ့အကြောင်းကြေညာပါတယ်။ယေမန်နိုင်ငံစနမ်းမြို့တော်မှာရှိတဲ့တန်ရုံဝန်ထမ်းတွေကိုပြန်ရုပ်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့နောက်ပိုင်းမှာကြေညာခဲ့တယ်လို့ဗြိတိန်နိုင်ငံကလည်းသူတို့တန်ရုံဝန်ထမ်းတွေယေမန်နိုင်ငံကနေရုပ်သိမ်းထားတဲ့အကြောင်းဒီနေ့အစောပိုင်းကပဲကြေညာခဲ့တာပါ။ပြင်သစ်နိုင်ငံကတော့မနေ့ကတောက်ချန်နေကစပြီးသူတို့တန်ရုံကိုပိတ်မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအစ္စလမ်စစ်သွေးကြွ IS support နဲ့ဆက်နွယ်တဲ့အင်တွင်းပြစ်အလံတစ်ခုနဲ့အမြောင်တလက်ဓမ္မတလက်တို့နဲ့အတူလူနည်းအကိုဖမ်းဆီးလိုက်ပြီးတဲ့နောက်အချမ်းဖက်တက်ခဲခံရလူဆယ်ဆယ်အချင်းတွေကိုဟန်တားနိုင်ခဲ့တဲ့အကြောင်းဩစတြေးလျအာဏာပိုင်ကပြောပါရယ်စင်နီမျိုးအစမှမနေ့တုန်းကရှာဖွေစီးနှင်းမှုတွင်အိုမာလ်အယ်ကူတိုပီနဲ့မိုဟာမက်ကီယက်ဆူနူကိုဖမ်းဆီးလိုက်ပြီးအချမ်းဖက်တက်ခဲဖို့ကြံစည်မှုနဲ့ရဲကအမှုဖွင့်လိုက်တာပါစီးရီးယားနိုင်ငံကိုတက်ခဲသမားတွေဆင်လုခဲ့တဲ့အစ္စလမ်အဖွဲ့တစ်ခုကိုအချမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်လိုက်ပြီးခေါင်းဆောင်ဖြစ်သူကိုလည်းထောင်နှံပြစ်ပေးလိုက်တဲ့အကြောင်းဘယ်ဂျီယန်တရားရုံးကပြောပါရယ်ပြီးခဲ့တဲ့အော်တိုဘလကလေးကရုံးတင်စစ်ဆင်းနေတဲ့ Sharia for Belgium ဖွဲ့ရဲ့ခေါင်းဆောင် Ford Bergasim ကိုအန်တဝက်မြို့တရားရုံးက2022စီရင်ချက်ချမှတ်ခဲ့တာပါတရားလိုရှင်းနေတယ်ကတော့အမှုနဲ့ဆက်နွယ်ပြီးအစိုးရမှလူပေါင်း46ခုတရားစွဲဆိုထားပေမဲ့အနည်းချင်းလောက်သာတရားခွင်ကိုတက်ရောက်လာပါတယ်ကျန်တဲ့သူတွေကတော့စီးရီးယားမှာရောက်နေတယ်လို့လည်းယူဆထားကြပါတယ်
သ တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုသားညွန်ဦးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Basco Valerie ဖြစ်ပါတယ်ရှင်။အစီအစဉ်မှုကတော့ကျွန်မစုမမ VOA ကနေအခုတန်ထွင်နေတဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလဲအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.